Welcome to the Voice of America in Burmese.
Mingala munakhin phit ja ba si khnya. VOA American Atan ye 2022 khu ne January la 18 ye ne inga ni mne phe atan le season ne go American Piraju Washington DC myo lo ga ne kilometer 30 ne 49 ne 100 kilometer 190 lo ga ne thol lin ni ba de. Da a pyin VOA ye Facebook sa myan ga ga ba yauk tan phin ne dai yai thol lin ni ba de khnya. Tanaw ga zaw mo zaw ba khnya.ဒီကနေ့မနက်ခင်းအစည်းအဝေးကိုတာဝန်ယူတင်ဆက်တော်မှာဖြစ်ပါတယ်
။မင်္ဂလာပါရှင်ကျွန်မခင်လို့တက်ပါဒီမနက်ခင်းသတင်းတွေကိုကိုစုံမိုးကျော်နဲ့ပဲပြောပြပေးမှာပါ။စစ်တပ်အာဏာသိမ်းထားတဲ့ဆူဒန်မှာတနင်္လာနေ့ဆန္ဒပြပွဲတွေအတွင်းလုံခြုံရေးတွေတိုက်ခတ်မှုကြောင့်လူ9ဦးသေဆုံးခဲ့ရပါတယ်။ကရင်နဲ့ကယားပြည်နယ်တွေမှာအိုးရင်ဆန့်ခွာထွက်ပြေးရသူက2သိန်းနီးပါးရှိနေပြီလို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။မြန်မာကိုဆန္ဒမှုအကူအညီတွေစပြီးတော့ပေးဖို့အတွက်အာဆီယံကိုကမ္ဘောဒီးယားဝန်ကြီးချုပ်ကတိုက်တွန်းလိုက်ပါတယ်ဒီလိုထူးခြားတဲ့မြန်မာနိုင်ငံကဘာသတင်းတွေကြားမှာပါကိုစောမှုကြောင
့်ဟုတ်ကဲ့ပါခင်ဗျာဒီကနေ့အတွက်စိတ်ဝင်စားစရာသတင်းတွေကိုကျွန်တော်တို့တင်ပြပြီးတဲ့နောက်မှာတော့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်တော်ဝစီစဉ်ထားပါတယ်သတင်းပေးပို့ချက်တစ်ခုတည်းမှာဆိုလို့ရှိရင
်ဒီကတော့အဓိကကတော့မလုံခြုံတာပေါ့ရမလုံခြုံတော့ဒါဒီအဲ့ရရှိလာများဆိုတော့အဓိကတော့စိတ်မလုံခြုံမှုရအကြောင်းတရားမို့ရအဓိကတော့အခြေခံ
ဒီပင်းဘက်ကအခြေအနေတွေကိုတင်ပြတဲ့အခါမှာအပြည့်အစုံကိုနားတော်တာဆရာမဖြစ်ပါတယ်။အဲဒီနောက်မှာတော့ကရင်ပြည်နယ်ဘက်ကော့ဂရိတ်နယ်ဘက်မှာစစ်ကောင်စီတပ်တွေနဲ့ KNU PDF ပူးတွဲတပ်တွေအကြားတိုက်ပွဲဖြစ်ပွားနေတဲ့သတင်းဒါအပြင်ပျောက်ဆုံးနေတဲ့ TNP တအန်းပါတီဥက္ကဋ္ဌနဲ့ပတ်သက်တဲ့သတင်းပေးပို့ချက်ရခိုင်ပြည်နယ်တွေကခီးသွွားမွတ်စလင်တွေအဖမ်းခံရတဲ့သတင်းပေးပို့ချက်စတာတွေကိုဇက်တိုက်ထုတ်လွှင့်ပေးတော်မူစီစဉ်ထားပါတယ်။အဲဒီနောက်မှာတော့ဗတ်စင်ကန္တာတွေကိုထုတ်လွှင့်ပေးမှာပါကျွန်တော်တို့ထိတ်တန့်ရောက်သတင်းတွေနဲ့နိုင်ငံတကာမြန်မာဆိုင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်တို့ကပဲတင်ပြပေးမှာပါခင်ဗျာ
။ဆူဒန်နိုင်ငံမှာအာဏာသိမ်းမှုဆန့်ကျင်တဲ့တင်းလာနဲ့ဆန္ဒပြပွဲမှာလုံခြုံရေးတပ်တွေကြောင့်ဆန္ဒပြသူ9ဦးတေဆုံးခဲ့ရတယ်လို့ဆူဒန်ဆရာဝန်များအဖွဲ့ကပြောပါတယ်။လုံခြုံရေးတာဝန်ခံတွေကတော့ရုံရင်းဆန့်ခတ်မှုဖြစ်အောင်လုပ်ရမှာတာဝန်ရှိသူလို့သူတို့တတ်မှတ်သူတွေကိုအရေးယူမယ်လို့ပြောပါတယ်။ဆူဒန်ပြဿနာကိုအပြေရှားဖို့အတွက်အမေရိကန်တန်တမန်ဆူဒန်ကိုမလာခင်ကလေးမှာပဲအခုလိုဆန္ဒပြမှုတွေဖြစ်ပွားခဲ့တာပါ။တနင်္လာနေ့မှာနောက်ထပ်9ဦးသေဆုံးခဲ့ရတဲ့အတွက်အခုဆိုအောက်တိုဘာ25ရက်ဗိုလ်ချုပ်ကြီးအက်ဗဒယ်ဖတာဘဟန်အာနာသိမ့်ခဲ့ခြင်းကစပြီးအာနာသိမ့်ဆန့်ကျင်သူ82ဦးသေဆုံးခဲ့ရပြီဖြစ်ပါတယ်။2019မှာသမ္မတအိုမာအယ်ဘရှီယာကိုဖျောက်ချခဲ့ခြင်းကစပြီးစစ်တပ်နဲ့အရက်ဖက်ပူးတွဲအုပ်ချုပ်နေရကနေစစ်တပ်ကအာနာသိမ့်ခဲ့တာပါ။တနင်္လာနေ့တည်ဆုံးခဲ့တဲ့ဆန္ဒပြသူ3ဦးဟာစစ်ကောင်စီရဲ့လက်နက်ကိုင်တပ်ဖွဲ့ကပစ်ခတ်တဲ့ကြီးစံထိမှန်တည်ဆုံးရတာလို့ဆူဒန်ကျန်းမာရေးဝန်ကြီးဌာန Facebook စာမျက်နှာမှာအာဏာသိမ်းမှုဆန့်ကျင်တဲ့ဆေးပညာရှင်တို့ကရေးသားထားတာပါ။နောက်4ဦးကတော့ဆန္ဒပြသူတွေကိုအာဏာပိုင်တွေဖြိုခွဲမှုတွင်တည်ဆုံးရတယ်လို့လက်လက်တဲ့ဆူဒန်ရှာဝန်များဗဟိုကော်မတီကပြောပါတယ်။ဗိုလ်ချုပ်ကြီးဘဟန်မာသူရဲ့လုံခြုံရေးတာဝန်ခံတွေနဲ့တနင်္လာနေ့မှာအရေးပေါ်အစည်းအဝေးခေါ်ယူခဲ့ပြီးအကြမ်းဖက်နှိမ်နင်းတပ်ဖွဲ့စည်းဖို့သဘောတူခဲ့တယ်လို့ဆန္ဒပြသူတွေဟာငြင်းငြင်းဆွာဆန္ဒပြတာမဟုတ်တော့ပဲဗဟန်မာအခြေအနေဖြစ်အောင်လုပ်လာတာဖြစ်ပြီးဒီအကြမ်းဖက်မှုမှာပါဝင်နေသူတွေကိုချေမှုန်းမယ်ဖြစ်ကြောင်းပြောကြားခဲ့တယ်လို့ဆူဒန်မှာအုပ်ချုပ်နေတဲ့ကောင်စီကနေကြေညာချက်ထုတ်ပြန်ပြောဆိုပါတယ်
အာဖဂန်နစ္စတန်နိုင်ငံမှာအစ္စလာမစ်တာလီဘန်အစိုးရအဖွဲ့အစည်းနဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေကိုနိုင်ငံရေးနဲ့အများပြည်သူဆိုင်ရာဝန်ထမ်းလုပ်ငန်းတွေကနေတဖြည်းဖြည်းပျောက်ကွယ်သွားအောင်လှုပ်ဆောင်နေတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးယုံ UNHCR ကတင်းလာနေမှာထုတ်ပြန်ပြောဆိုလိုက်ပါတယ်။တာလီဘန်တွေအနေနဲ့လိင်ကွဲပြားမှုကိုအခြေခံပြီးလူ့အဖွဲ့အစည်းအတွင်းစနစ်တကျမူဝါဒချမှတ်ပြီးတော့အမျိုးသမီးတွေပေါ်မှာခွဲခြားဆက်ဆံမှုတွေနဲ့အကြမ်းဖက်မှုတွေကိုကျူးလွန်နေတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးကျွမ်းကျင်သူတွေကကြေညာတဲ့ထဲမှာပြောဆိုထားပါတယ်။တာလီဘန်တွေအနေနဲ့အာဖဂန်ကိုပြန်လည်သိမ်းပိုက်ပြီးနောက်အမျိုးသမီးနဲ့မိန်းကလေးငယ်တွေအပေါ်ချုပ်ချယ်ကန့်သတ်တဲ့မူဝါဒတွေကိုဇက်တိုက်ချမှတ်လာခဲ့တာပါ။အဲ့ဒီအထက်မှာအမျိုးသမီးနဲ့မိန်းကလေးငယ်တွေကိုအစုအဖွဲ့လိုက်အပြစ်ပေးတာမျိုးလိင်ကွဲပြားမှုကိုအခြေခံပြီးဗက်လိုက်တာရင်းထိခိုက်အန္တရာယ်ဖြစ်စေနိုင်တဲ့ဒလိတွေကိုကျင့်သုံးစီတာမျိုးတွေပါဝင်တယ်လို့ပြောဆိုထားပါတယ်။အမျိုးသမီးတွေရဲ့လွတ်လပ်စွာသွားလာခွင့်လွတ်လပ်စွာပေါ်ပြခွင့်လူလတ်စွာတင်ပင်ဖွဲ့စည်းခွင့်နိုင်ငံရေးနဲ့အများပြည်သူဆိုင်ရာကိစ္စတွေမှာပါဝင်ခွင့်စတာတွေကိုပိတ်ပင်တဲ့မူဝါဒတွေဟာအမျိုးသမီးတွေရဲ့အလုပ်လုပ်နိုင်စွမ်းရည်ကိုတိကျစေပြီးတော့ပို့ပြီးတော့ဆင်းရဲတွေနှက်စီတယ်လို့ UNHCR ကုလသမဂ္ဂလူ့အခွင့်အရေးကျွမ်းကျင်သူတွေကပြောဆိုထားပါတယ်။မိန်းကလေးတွေအတွက်အလဲရန်အကြောင်းအများစုဟာလည်းတတိုင်းပြည်လုံးမှာပိတ်ထားစေဖြစ်ပါတယ်ခင်ဗျာ။
印度人家没有办法把人家的六给他们干嘛你要说印度的朋友的朋友印度的后队没来呀所以三母鸡给他们别人嘛如果你在这路上的人家都到达于团里家吧各位龙山印度公司 VHB 呢把这样的路也配合的朋友的话路也是三年的朋友龙山不就是你的路印度的路配合带我亲人乖表阿托的批章路可以配合表白的VHB 刚上这个了，都是这个带着手下头的臭哈。刚上这个，对面北边的晒出去了，路标牌的。这个什么保温度尿过来，保温皮干的，一些生产的路 ，VHB 标款那个 VV 个标牌的。还有说哈，金刚那个明明的，明的苦片的，怎么比那些那代单毛棉少的？还有说哈。皮亚布来要加了皮巴的，这前年嘛被穆斯林那个刘牛龙打皮布送上木呢，还有彭老弟的包裹，印度嘛唐人吃嘛来打的，这彭老弟啊，印度嘛把他的战皮木呢都穆斯林那个刘牛龙打皮布对，都拿来来啊，从那个好标给人路，印度也那个标巴的，彭老弟也对那新海南给那个新年那个喷水给了皮皮，等你那年嘛随着等来打吧，这木天下新看人了，都把唐人阿内的价格来不是吧的。
丢比马嘎拉西家做东丢拉给人带一张克里迪亚穆瓦拉古皮小比那边没来当古阿里在国国内公民的巴黎阿那亚镇阿萨留古镇阿多阿顿克里姆威帕诺内松我扎先多巴黎那当那些的古内马丢鲁乌耶迪达的马丢鲁乌耶哈迪达的马里比亚比利亚西格比罗克里塞丹州穆瓦给人对鲁德汤马克里姆威帕诺昆尼达达玛阿赞的乌西格雷鲁特尼拉尼嘎，那个呢是新油啊，特别呢，吃了这个普遍台湾的，第一年不带米，那他们是比呢东阿罗，克里斯呢当维普阿格比，鲁特汤玛克里姆呢瓦西达达玛阿赞的乌西格巴雷，大家用第二比鲁伊多诺哈，那他们是在昆尼转鲁特汤玛达达玛东在里加先多巴雷，里面说住在哪里嘞？在几月我这个昆尼特半夜转。老大因阿扎先不过人生的压力，只有母阿拉差蛮多的破。第五波农扎先来了哈，开开不几多是吧嘞？六月中午天气热，唱歌啊，是这个差蛮开的。第一档克里迪亚母阿拉哥，第二阿那班尼个，那唱是西库内马。第一档克里尼亚皮变来变成个吧嘞？别个嘞，你懂啊？苏鲁西诺，第一档克里东亚体育馆变个吧嘞？古鲁变成小波这里老皮皮没嘞？如你母子尼马来嘞，这张。就没打住的呀，可累的要在波米尤加布罗的店里嘛，跑遍查完了，怎么样？
现在我们的朋友们在这里我们的超买家的可能来提白头米达东西的 kilohertz 高东东的高东西的白头米达的这个 kilohertz 超顶的东西把他们来问嘛来那米达的这个 kilohertz 顶的空的东西的超顶的东西的
比如 American 的我们的看到的这个才来纪念人们那个么是的，阿那登比金阿差比，人们那个是长辈，给人呢给阿比那人嘛，我也生活特别阿多个，那等你把心里比了，古那他们家个，真正的十块钱，真的阿你，你要永久，真正上生了外嘛，不要再来吧嘞。
Since February 1st, more than 181,400 women, children, and men have been newly displaced.
是的，阿那登比金阿差比，人们那个是长辈提的嘛，我也生活特别的，没有那么个零元的，没有那些这个。这等于是当这汤教授来那边了，古来他们个专门就用标杆 Stephen 杜杰瑞个标到了吧？那边人们那个人嘛去了，古来他们个呢，来个长远的来拍这个，啊，一直一路的，过年为白露伢的，你伢们嘛十比白啊，你这嘛呗，路上人上那么过年白都长远的来拍，免不了个咯，白伢的嘛隆重那叫，第三嘛老人嘛都是龙眼这个叫生意啊的路来标吧嘞。大家啊姑娘罗尼的你要个路人有路大家三那么姑娘的啊你也跟着呢大心不是都要背款屁股吧姑娘他们搞个当初来吧嘞你们那个是当班啊出的片跟人呢给他拼的这个嘛把家这个人啊带过来新年来给人老板要你这大人路大家三那么呢隆重一千的人收了那人呢不得比他那姑娘破了一个收银奖来标吧嘞古拉他们个路大将三大木山也不往上一坡，乌茶也没单瑞呀。给阿比奶奶嘛，一大半我也稍微往朝阳阿在叫米少偏西看阿的路。那他那十点米拉个啥位？这大人别人我也生活特别阿多，一个多拉你来路表白嘞。
Kula Damaga Dwayne Mujo Yet Yamanang and Saya Atu Kozle, No Ling Hizaha, Tang Wenji Cho, Bra Chuchun O Chago, Bangam Yorama Shida Sura Inoma January La Sakonia Nega Twistong Yabare, Yamanang Chini de Dita Boso Dome Yego Kawabu, Wenji Choha, Ye Pare, Kankanama Shivarelu, No Ling Hizaga, Tang Wenji Choku Pyogje, Chao, Tokyan Jama Pobia Tavare. Niasunga Tabi to Miago, Taupan Kunyene, ASEAN at the Botuni Jangaya, Account Ponan Yego, Nangaga, Chuzan Yama, Tining Aya, Akuni, Yashibu, Dracula Damaga, Tukus Lea, Taiwan Yijon addressing at Pibare, Pigate Dizembala, Lelakarega Sagere, Legigo de da Pawin, Keeping a Jenga, Anadin Sikonsi Tadine, KNU PDF, Pugon Tapore, Type Web Pibabi, Sikonsi Bega, Lien, Lenaji, Don't do Taka Kare, Yada Sibi Doga, the Town HB.
ထိုင်းနိုင်ငံဘက်ကိုဝင်ရောက်ခုလုံခဲ့ကြပါတယ်ခင်ဗျာမြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေစတင်ဖို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းကကမ္ဘောဒီးယားနိုင်ငံကိုရောက်နေတဲ့ရှစ်တောင်အာရှနိုင်ငံများအဖွဲ့အာဆီယံတွင်းရေးမှူးချုပ်လင်ချောက်ဟွာကိုတိုက်တွန်းလိုက်ကြောင်းဖနွန်ပင်ပို့စ်တင်မှာဖော်ပြထားပါတယ်ဇန်နဝါရီ15ရက်ကနေ19ရက်ကမ္ဘောဒီးယ တာဖြစ်ပါတယ်မြန်မာအရေးနဲ့ပတ်သက်ပြီးကမ္ဘောဒီးယားရဲ့လှုပ်ဆောင်မှုတွေအထူးသဖြင့်အာဆီယံ10နိုင်ငံရဲ့ဘုံသဘောတူညီချက်900နဲ့ကိုက်ညီတဲ့လှုပ်ဆောင်မှုတွေကိုသူထောက်ခံကြောင်းပြောခဲ့တယ်လို့ဝန်ကြီးချုပ်ဟွန်ဆန်ကသူ့ရဲ့ Facebook မှာရေးပါတယ်။အာဆီယံတွင်းရေးမှူးချုပ်ဟွိုင်းက2022အတွက်အာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်လာတဲ့ကမ္ဘောဒီးယားရဲ့ဥက္ကဋ္ဌနဲ့ COVID-19 ဆိုင်ရာတုံ့ပြန်ဆောင်ရွက်ရေးတောင်တိုပင်လယ်ပြင်အရေး Indo-Pacific ဒေသဆိုင်ရာအာဆီယံရဲ့ရည်တည်ချက်နဲ့အာဆီယံမှာ7နိုင်ငံမြောက်အဖွဲ့ဝင်ဖြစ်တဲ့အရှေ့တီမောနိုင်ငံပါဝင်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒါအပြင်ကိုဗစ်ကာယောဂါအလွန်နလန်းပြန်ထူရေးကြိုးပမ်းချက်တွေနဲ့ပတ်သက်ပြီးဆွေးနွေးပွဲကျင်းပဖို့စီစဉ်ထားတဲ့အာဆီယံနဲ့ကမ္ဘာနိုင်ငံတွေကြားဆွေးနွေးပွဲမှာအရေးပါတဲ့ပုံကိုယ်တွေထည့်သွင်းဖိတ်ကြားဖို့အတွက်ကမ္ဘောဒီးယားဝန်ကြီးချုပ်ရဲ့အကြံပြုချက်ကိုအာဆီယံအတွင်းမှုချုပ်ကသဘောတူခဲ့ပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ရဲ့မကြာသေးခင်ကမြန်မာနိုင်ငံချီးစင်ပေါ်အာဆီယံအဖွဲ့ဝင်တွေကြားမတူတဲ့သဘောထားအမြင်တွေနဲ့စိုးရိမ်မှုတွေရှိနေတယ်လို့မကြသေးခင်ကပဲမလေးရှားနိုင်ငံကြားရေးဝန်ကြီးကပြောကြားထားတာဖြစ်ပါတယ
်။2022ခုနှစ်အတွက် FIFA ရဲ့တနစ်တာအကောင်ဆုံးဘောလုံးသမားဆုကိုတော့ Bayern Munich နဲ့ပိုလန်တိုက်စစ်မှူး Robert Lewandowski ကရရှိသွားခဲ့ပါတယ်။ Lewandowski ဟာပြီးခဲ့တဲ့ဘောလုံးရာသီအတွင်း Bayern အတွက်43ဂိုးသွင်းခဲ့ပြီးတော့တစ်ချိန်ကဂျာမနီတိုက်စစ်မှုဒတ်စ်မူလာ49နှစ်ဟာ49နှစ်ကြာစံချိန်တင်ထားတာကိုချိုးနိုင်ခဲ့တာကြောင့်မက်ကစီနဲ့ဆာလာတို့ကိုကျော်ဖြတ်ပြီးတော့အကောင်ဆုံးဘောလုံးသမားဆုကိုရရှိသွားခဲ့တာပါဒါဟာဗလန်ဒေါစကီအတွက် FIFA ရဲ့အကောင်ဆုံးဘောလုံးသမားဆုကိုနှစ်နှစ်သက်တမ်းရရှိသွားတာဖြစ်ပါတယ်အမျိုးသားဘက်ကအကောင်ဆုံးနီးပြားဆုကိုတော့ Chelsea နီးပြားသောမတ်စ်တူချယ်ကရရှိသွားပြီးတော့အကောင်ဆုံးဂိုးသမားဆုကို Chelsea ဂိုးသမား Edouard Mendy ကရရှိသွားပါတယ်။အမျိုးသမီးဘက်မှာတော့ Barcelona နဲ့ Spain တိုက်စစ်မှု Alexia Putel ကအကောင်ဆုံးဘောလုံးသမားဆုကိုရရှိသွားပြီးတော့အကောင်ဆုံးနည်းပြဆုကိုတော့ Chelsea နည်းပြ Imar Hay နဲ့အကောင်ဆုံးဂိုးသမားဆုကိုတော့ Chile Lyon ဂိုးသမား Christine Endler ကရရှိသွားပါတယ်။ FIFA ရဲ့Fair Play Award အသံရှင်ဆုံးဆုကိုတော့ Damat ဘောလုံးအသင်းနဲ့ဆေးအဖွဲ့ကရရှိသွားပြီးအကောင်ဆုံးပိသက်ဆုကိုတော့အဲ့ဒီပွဲမှာကြီးစုအားပေးခဲ့တဲ့ဒိမတ်နဲ့ဖင်လန်ပိသက်တွေကရရှိသွားခဲ့ပါတယ်ခင်ဗျာ။အင်္ဂါနေ့မနေ့ပဲထိပ်တန်းရောက်မြန်မာနဲ့နိုင်ငံငရာသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်တို့တင်ပြပေးခဲ့တာဖြစ်ပါတယ်။အပတ်စဉ်ဃာနတွေမတိုင်မှန်တော့အရင်ဆုံးသတင်းဖေးပို့ချက်တွေကိုထုတ်လွှင့်သွားဖို့စီစဉ်ထားပါတယ်။ပထမအဆုံးကတော့ဒီပင်းရင်ဘက်ကအခြေအနေနဲ့စတင်ကြပါတယ်စစ်ကောင်စီရဲ့နယ်မြေရှင်းလင်းရေးထိုးစစ်တွေကြောင့်သကိုင်းတိုင်းဒီပင်းရင်မြို့နယ်တွေကကြေးရွာတွေမှာရှိတဲ့စစ်ဘေးဒုက္ခသည်တွေအနေနဲ့အခြေခံစားသောက်ကုန်အဆုံးဆောင်တွေလိုအပ်နေပါတယ်အခြေခံစားသောက်ကုန်တွေအပြင်ကျန်းမာရေးစောင့်ရှောက်မှုတွေလည်းလိုအပ်နေပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြပေးပါမယ်ခင်ဗျာ
စကိုင်းတိုင်းဒီပင်းရင်မြို့နယ်အရှိကျန်းမာရှိတဲ့ရွာတွေအပေါ်စစ်တပ်ကနယ်မြေရှင်းလင်းရေးလုပ်နေတာကြောင့်ဘေးလွတ်ရာထွက်ပြေးတင်းရှောင်နေကြရတဲ့ဒေသခံတွေစားရေးတောက်ရေးခက်ခဲနေကြပါတယ်။ပြီးခဲ့တဲ့သတင်းပတ်ဇန်နဝါရီလ14ရက်မှာစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့လို့ကြေးရွာ900လောက်ကထွက်ပြေးနေကြရတဲ့ရွာသားတွေအခုတည်းကနေရက်မပြတ်နိုင်ကြသေးပဲနှီးစက်ရွာတွေမှာခိုးလုံနေကြရတာပါ။ ပြည်တွင်းဒုက္ခတွေတထောင်ကျော်လောက်ဒုက္ခရောက်နေကြတယ်လို့ဒုက္ခသည်တွေကိုအကူအညီပေးနေသူတူကအခုလိုပြောပါရယ်။
ကျွန်တော်တို့ကတော့ဒီပြည်မျိုးနေရာဆက်ဆောင်ပြီးရောဒီပြည်မျိုးနေကိုအားမှုနဲ့ညီအဲ့ညွန့်နေတဲ့ပြည်ရာပေါ့နော်အားအားလေးတော့ကျွန်တော်တို့လက်ရှိဆက်လက်ခံပြီးတော့ကုညီနေတာထောင်ရောက်ရှိနေတယ်ဟုတ်စစ်ကောင်စီသူပြည်ရှိဖို့လေပေါ့နော်ကျွန်တော်တို့လည်းဒီပြည်မျိုးနေမူကြီးဆိုတော့အရှိတ်ကံခေါ်တော့ကျွန်တော်တို့ကတော့ပေါ့ဗျာအဲ့ရွာတွေကဆိုရင်ရွာစဉ် ဒီလိုအရှိတ်ကံခေါ်တော့ကျွန်တော်တို့ကတော့ပေါ့ဗျာအဲ့ရွာတွေကဆိုရင်ရွာစဉ်ဒီလိုပြီးဆုံးပြီးအားကောင်းတဲ့ခါကျတော့အဲ့ဒီဆိုရင်စစ်ကောင်စီဘက်ကတော်တော်များများကျွန်တော်တို့ဒီပြည်သူတွေနေလို့မရအောင်မနေရစင်မိလို့ရှိရယ်မိရှို့ရယ်ရွာသုံးအိမ်မအူရင်ဆိုရင်တကယ်ဦးလို့ရှိလို့ပြောတာဆိုရင်မအူရင်ရွာဆိုရင်ဒီတော့သုံးအိမ်လောက်ပါတယ်မိရှို့ခံရတယ်ဟောဒီမိရှို့ရယ်အဲ့ရွာတွေကရှိတဲ
ကျွန်တော်ကိုခိုးဝင်ရမှာတောင်းလို့ဘာလို့ပြည်သူဒီအဲ့ရမှာရှိတဲ့လူတွေကအဲ့ဒီကိုမပြန်ရေးပဲနဲ့ကျွန်တော်ပြောနေစမ်းမှာအခြေချနေတဲ့တော်ဆုံးအဲဒါကခုလိုတဲ့ကဝေးစားတန်းလေးခါတဲ့ဝေးစားပြီးလေဟုတ်အဝင်စုံကြီးနေကြရတယ်ဒုက္ခတွေအနေနဲ့စားတော့နေထိုင်ရေးအပြင်ကျမ်းမာရေးဆောင်ရှောက်မှုကလိုအပ်နေတယ်လို့ဒီပိုင်ပြည်သူကွယ်ရေးအဖွဲ့တာဝန်ရှိသူကအခုလိုပြောပါတယ်အင်းဒီက
အဓိကတော့အခြေခံသာတော့ကိုဖြစ်တဲ့ဟိုဆရာကတော့ဟိုတည်းဆရာဖြစ်တော့ဒီဘာမှဘာမှမယူဒီကတော့ကျမ်းမာရေးပေါ့ဒီကိုယ်ဝင်နေတွားရင်းလာရင်တော့ရောဂါတွေပါလာရင်တော့အဲ့ဒါကလည်းနည်းနည်းဒုက္ခများတယ်
ဒီပင်းရင်းမျိုးနဲ့ဟာစံစဘာအဓိကထွက်တဲ့နေရာဖြစ်ပေမဲ့စစ်သက်ကအနေမြင့်ရှင်းလင်းနေတာကိုစိုးရင်ပြီးဒေသခံတွေထွက်ပြေးသိမ်းရှောင်နေရတဲ့အတွက်တီးနှံရိတ်သိမ်းချိန်ကျော်လွန်ပြီးစဘာကင်းတွေပျက်စီးဆုံးရှုံးရသလိုနေမြင့်မတည်ငြိမ်တဲ့အတွက်ရိတ်သိမ်းဆက်ငှားရမ်းမှုအခက်အခဲတွေကလည်းရှိနေပါတယ်ဒီပင်းရင်းမျိုးနဲ့ကကျွေးရတချို့အပေါ်စစ်ကောင်စီကလေချောင်းကနေနှစ်ကြိမ်တိုက်ခိုက်ခဲ့ပြီးအရက်သား၄ယောက်ထဲမှနေတေဆုံးခဲ့တယ်လို့သိရပါတယ်ခင်ဗျာ
ကိုရမ်းမပြောပြသွားတာပါခင်ဗျာဒီပဲရင်ဘက်ကအချိန်လေးတွေပြီးတဲ့အခါမှာကျွန်တော်တို့ကရင်ပြည်နယ်ဘက်ကိုဆက်ချင်ပါတယ်ကရင်ပြည်နယ်ထဲမှာစစ်ကောင်စီတပ်တင်တဲ့ KNU PDF ပူးပေါင်းတပ်ဖွဲ့တွေဒီကနေ့ဇန်နဝါရီလ18ရက်နေ့မှာတိုက်ရင်ဆိုင်တိုက်ပွဲတွေဖြစ်ခဲ့ပါတယ်ဒါပေမဲ့နေဘက်မှာငြိမ်သက်နေပေမဲ့လည်းညဘက်မှာတော့ကော့ကရိတ်မြို့နယ်ဘက်ကကြေးရွာတွေအပေါ်လက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်မြောက်ဝရီကော့ကရိတ်သောအာရှလမ်းမကြီးပေါ်မှာလောင်စာစီကားတွေတိုက်ခိုက်ခံရတယ်လို့စစ်ကောင်စီဘက်ကတော့ပြောပါတယ်အပြည့်စုံကိုထိုင်းအခြေစိုက်သတင်းတောက်မှအေးအေးမှာကသတင်းပေးပို့ထားပါတယ
်စစ်ကောင်စီတပ်တွေနဲ့ KNU PDF ပူးပေါင်းတပ်တွေတိုက်ပွဲဖြစ်နေတဲ့ကရင်ပြည်နယ်အတွင်းက KNU ကရင်မျိုးသားအစည်းအရုံးတပ်မ6ထင်းချုံရမြောက်ဝရီခရိုင်နဲ့ကော့ကရိတ်မြို့နယ်ဘက်တွေမှာဇန်နဝါရီလ18ရက်နေ့ညနေပိုင်းအထိတိုက်ပွဲတွေမရှိဘဲငြိမ်နေပါတယ်ဒါပေမဲ့စစ်ကောင်စီတပ်တွေဘက်ကကော့ကရိတ်မြို့နယ်ဘက်ကကြေးရွာတွေပေါ်လက်နက်ကြီးတွေနဲ့ညတိုင်းနီးပါးပစ်ခတ်နေတယ်ဆိုပြီးဒေသခံတွေကပြောပါတယ်။ဇန်နဝါရီလ16ရက်နေ့မှာတော့ညတွေမြို့ကနေလောင်စာစီတင်လာတဲ့စီပေါ့စာကားတွေကို KNU ကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့ PDF ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်တွေကတိုက်ခိုက်ခဲ့တယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမောင်ကပြောပါတယ်
။ကျွန်တော်ဘက်ကလည်းမနေ့ကကျွန်တော်တင်နှန်းဖျက်ပြောင်းကြတယ်။အဲ့ဒါလည်းကျွန်တော်အကြည့်ချောင်းကြည့်ပြီးသူဘက်ကလည်းကြားတယ်အလောင်းလာမကောင်းနိုင်ဘူးသူတင်တိုက်ပွဲအနေနဲ့ရှိနေပြည်တယ်ကောင်ပြည်တယ်ကပြစ်တယ်ဆိုတာဟုတ်တယ်ဒါပြည်တယ်ကရေလို့မဟုတ်ဘူးကျွန်တော်ဒီကျင်းပေါ့နော်အဲပူပေါင်းတက်ဖွဲ့ရေကျင်းနဲ့ပူပေါင်းတက်ဖွဲ့တွေကပြစ်လိုက်တာဒါကသူတို့အတွက်အထောက်အကူဖြစ်နေတဲ့လမ်းကြောင်းအားလုံးကိုကျွန်တော်ရှင်းဖို့ဒါကစီမံချက်ရှိပြီးသားပဲသူတို့ဘက်ကပြောတော့ကဲဒီလိုဒီကြားထဲမှာကဟိုလင်းစီလည်းဖြစ်သွားနိုင်တယ်လေဒီလေကလို့စာထုတ်တာပဲအဲစာထုတ်တာရဲ့ပုံမှာသူတို့မလိုက်နာတော့ဒီကြားကိုပြစ်လိုက်ရခြင်းဖြစ်တယ်
မြောက်ရီကနေရေးမြို့နဲ့မော်လမြိုင်မြို့ကိုသွားတဲ့ LP gas တဘာဝတန်းခွေရီတင်ဆောင်လာတဲ့ကားနစီမြောက်ရီကော့ကရိတ်သွားအာရှလမ်းမကြီးပေါ်မှာတိုက်ခိုက်ခံခဲ့ရတာမှာရေမောင်းနှုလုံးတေဆုံးသွားတယ်ဆိုပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကလောင်စာစီတေဆောင်လာတဲ့ကားတွေကိုပြစ်ခတ်ခံရတာနဲ့ပတ်သက်လို့ VOA ကိုအခုလိုပြောပါတယ
်ကော့ကရိတ်မြို့မှာတော့ကျွန်တော်တို့ဒီကမြောက်ရီကော့ကရိတ်လမ်းပေါ်ကကျွန်တော်တို့ဒီ LPG တန်းဝင်တယ်လာတဲ့ Aura Company ပိုင်းစနေတွင်းရင်ပစင်းကိုကျွန်တော်တို့ဒါ PG ကိုခွက်တဲ့ဖဲကပြစ်ခတ်ခဲ့တာရှိတယ်။အဲဒီကြောင်တွေကတော့ကျွန်တော်တို့ရေးတဲ့မော်လမြိုင်ကိုပို့မယ်ဒါချင်းစားထုတ်လောင်စာစီဖြစ်တယ်။ရောက်ဒီကမှာအဲ့တခုဖြစ်ခဲ့တာရှိတယ်။နောက် Concrete ဘက်မှာတော့ဒါမောင်းမရွာတင်နာလေးမှာ KNU နဲ့ PD ရဲ့အနားစဲလောက်ကနေပြီးတော့ကျွန်တော်တို့မောင်းမရွာတင်နေတဲ့မှာပြစ်ခတ်ခဲ့တာလို့ရှိတယ်။အဲအဲ့ဒီမှာတော့ကျွန်တော်တို့ဆီကစစ်တပ်တို့ကအားရရှိရရှိတယ်။ဟိုဘက်ကနေပြီးတော့ကျွန်တော်တို့လက်နဲ့အချို့သိရှိရမှာရှိပါတယ်
Kenyan Bine, Nyari New Tangbe, Pulule Yama, KNL, Kenyan Nyota De, KNDO, Kenyan Nyota Kagoyeta, PDA, Pisu Kagoyeta, DKBA, Democracy, Kenyan Joputa Sare, Pubong Tatine, Sikonsi Tati, Taiwan Chikaraja, Sivisha Doka de Colonire, DKBA, Bosalong Uzi Sakan Sadarevare, Araja, Pirin Toka de Riha, Tangyan Nita Shao, Tapiri Adalu, the Chole, Taibama, Yai Doka de Sakama, Colonire. ยาวรีนิวเน่ลิเกโกอันนี้มาพิเคเรตไต้หวันเจ้าเมทอดเลียวพลูจียวพลูเลียวทีเมวาคียวลิเกโกยวมิลเลปันยวไปฮิกลอยวอินเจเนียยวยเตกุยวซาเรยวริกาสเวดุกะเดริตะตองเวกะเนตะตองจามาชินีบาเรตะโจเลเนยะเปลี่ยนนี่จารามาสนิทตะนิงรีเนยงเปยแยตวินเนยะเปลี่ยนดูเสียเอาชีเรโซบีดุกะเดริโกอกุญีเป้เนตูริกะเปียวบาเรตะโจกะรอตรุเนยาริโกเปลี่ยนตวายไลนะจีจีซันนี่จาเรคามาเปลี่ยนบีถั่วปีลาไลเนลุ่นนี่ดางาเจนลาวชินีบิโลเลเปียวบาเร ကရင်ပြည်နယ်မြောက်ရီခရိုင်လေးခေကောမြို့တဲ့အတွင်းမှာခိုလုံနေတဲ့လွှတ်တော်မှန်နှစ်ဦးနဲ့အာနာသိမ့်မှုကိုစန့်ကျင်တဲ့တကြွလှုပ်ရှားသူတွေအကြမ်းမဖက်အာနာပီဆန်စီဒီယမ်လှုပ်ထားတဲ့ဝန်ထမ်းတွေပါတဲ့လူ20ကျော်ကိုစစ်ကောင်စီတပ်တွေကဒီဇင်ဘာလ12ရက်နေ့မှာဝင်ရောက်ဖမ်းဆီးခဲ့ပါတယ်။နောက်တစ်ရက်ဒီဇင်ဘာလ15ရက်နေ့ကစလို့ကရင်မြို့သားလူမျိုးရေးတပ်အပါဝင်ကရင်မြို့သားကာ
ရှမ်းပြည်နယ်မိုင်းကင်မြို့နယ်အတွင်းTNP ခေါ်တအန်းပလောင်မျိုးသားပါတီဥက္ကဋ္ဌဟာမိသားစုနဲ့တူပျောက်ဆုံးနေတာတပတ်ရှိပြီဖြစ်ပါတယ်ဒီပျောက်ဆုံးမှုဟာအာစီအက်ဆက်ကဖန်ထားတယ်လို့တီအန်ပီကယူဆပြီးတော့မြန်ဆုံးလုပ်ပေးဖို့တောင်းဆိုထားပါတယ်ရန်ကုန်ကလာတဲ့သတင်းကိုဒေါက်ကင်မျိုးသက်ကပြောပြပေးပါမယ်ရှမ်းပြည်နယ်မိုင်းကင်မြို့နယ်
TNP ခေါ်တန်းပလောင်မျိုးသားပါတီဥက္ကဋ္ဌမိုင်းနုံဟန်ဟာသူ့နေကျင်စာပနကိုတွားရောက်ပြီးမိုင်းကင်ကိုပြန်လာစေတုံတော့ကြီးရအုပ်စုပန်လော့ရအနီမှာဇန်နဝါရီလ10ရက်နေ့ကကြောက်ဆုံးသွားတာအခုသတင်းတစ်ပတ်ရှိသွားပါပြီသူနဲ့အတူဇနီးတယ်နဲ့ခုနှစ်လသားရွယ်ကလေးငယ်တို့ပါကြောက်ဆုံးနေတာဖြစ်ပြီးအခုထိအဆက်အသွယ်မရသေးဘူးလို့
TNP ပါတီရဲ့လက်ရှိအလုပ်အမှုဆောင်မိုင်းအောင်ခမ်ကဗီဝေကိုပြောပါတယ်ကိုယ်စင်တိပါတဲ့ဆန္ဒမမရအောင်လက်ရှိအတော့ကျွန်တော်ရင်းနေရေးကော့ပွဲကွန်ရှင်ဒီကျွန်တော်စာတင်ထားတယ်ငါမပြောခရရေးကော့ပွဲကွန်ရှင်နဲ့စာပို့ထားတယ်မြို့နယ်ကွန်ရှင်နဲ့ကျွန်တော်ပြီးခဲ့တဲ့ဇာတ်ဝေးနေကြတယ်စာပို့ထားတယ်ဒါမဲ့ခုချိန်ပြီးတော့အကြောင်းပြန်ကြမှုတော့မရှိသေးဘူးတီအန်ပီကိုလည်းကျွန်တော်
န်ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSSSC ရှမ်းတောင်ပိုင်းတပ်ရဲ့တုံလော့ကြေးရွာစစ်ဆေးခေတ်ကိုဖျက်ပြီးတဲ့နောက်ပိုင်းအဆက်အသွယ်ပြတ်သွားခဲ့တာကြောင့်ဒါဟာ RCSS လက်ချက်အဖြစ်ဆွဆွဲတာတွေရှိနေပါတယ် RCSS ဟာ NCA ခေါ်အပြစ်ရစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်တဲ့အတွက် GMC ခေါ်အပြစ်ခံရစေးပူးတွဲစောင့်ကြည့်ရေးကော်မတီစီကိုထပ်မံအကြောင်းကြားစာပို့ခဲ့တယ်လို့လည်းပြောပါတယ် RCSS ပြောရေးဆိုခွင့်ရှိသူကတော့မိုင်းနောင်မှန်ပြတ်ဆုံးနေတဲ့နေရာဟာသူတို့ထိ ंछ ုံနေနေမှာဖြစ်ပွားတာမဟုတ်ကြောင်းညင်းဆိုထားပါတယ်တအမ်းနိုင်ငံရေးအတိုင်းအမြန်ကောင်စီအဖွဲ့ဝင်တဦးကတော့တိုင်းရင်းသားအချင်းချင်းညီညွတ်ရေးကိုရှေ့ရှုပြီးအမြန်ဆုံးပြန်ပြီးလှုပ်ပေးဖို့အတွက်တောင်းဆိုထားပါတယ်
အဲဒါလေတူတူပေါင်းချင်တော့ဒီလိုဒါလေးကမလုပ်ဘူးလို့ထင်ဘူး။အဓိကတော့ဖန်စီတဲ့ပြုံးမသားစုကတော့အပြင်းနဲ့ရောသူရဲ့အမှုတမီရဲ့ပြုကလေးတွေရောသူရောအများဆုံးပြန်လုပ်ပေးသေးတယ်။ဒါကကျွန်တော်တို့အဓိကအားတော့ပြည်တယ်။နောက်နောက်လည်းဒီလိုမျိုးပြဿနာတွေမဖြစ်ဘူးအားလုံးမှာသာတောင်းရှိတယ်။လက်နက်ကန်ခေါ်စီးမှာလည်းသာတောင်းရှိတယ်။ဒါကလည်းချင်းချင်းလေးလေးလုပ်ပြီးဖို့အားတော့ပြည်တယ်။
2015ခုနှစ်တုန်းကလည်းမိုင်းကင်မျိုးနဲ့ရခိုင် TNP ပါတီဥက္ကဋ္ဌနဲ့အတွင်းမှုကို RCSS ကဖမ်းဆီးခဲ့ပြီး တလားတော့အကြာကြာမှာပြန်လှုပ်ပေးခဲ့ကြောင်းတမ်းနိုင်ငံရေးအတိုင်းအမြန်ကောင်းစီရဲ့သဘောထားထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်ရှိအချိန်မှာတော့ RCSS ရှမ်းပြည်တောင်ပိုင်းလက်နက်ကိုင်အဖွဲ့ဟာရှမ်းပြည်တိုးတက်ရေးပါတီ SSP SSC ရှမ်းမြောက်ပိုင်းလက်နက်ကိုင်အဖွဲ့တမ်းပလောင်အမျိုးသားလူမျိုးရေးတပ်မတော်တရန်လေးပူးပေါင်းမဟာမိတ်တပ်ဖွဲ့နဲ့ရှမ်းပြည်နယ်မိုင်းကိုင်မြို့နယ်ကြောင ောင်မဲနဲ့တီဘောမျိုးတွေမှာလည်းအနည်းဆုံး400လောက်စစ်ဘေးကနေတိမ်းရှောင်နေကြတာဖြစ်ပါတယ
်။ဒေါက်ကင်မျိုးသက်ပြောပြသွားတာပါခင်ဗျာ။ရခိုင်ဘက်ကအခြေအနေတချို့ကိုတင်ပြပေးပါဦးမယ်။ရခိုင်ပြည်နယ်ကနေရန်ကုန်ကိုသွားဖို့ကြိုးစားတဲ့မွတ်စလင်9ဦးကိုအမ်းမြို့နယ်တဲကစစ်ဆေးဂိတ်တစ်ခုမှာရဲကဖမ်းခဲ့တယ်လို့သိရပါတယ်။အဲ့ဒီမွတ်စလင်တွေကိုလူကုန်ကူးသူတွေကခေါ်လာပြီးတော့တောထဲမှာပစ်ထားခဲ့တာဖြစ်ပါတယ်။သူတို့ကိုဖမ်းမိတာအဲ့ဒီလိုအခြေအနေမှာသူတို့ကိုဖမ်းမိခဲ့တာဖြစ်တယ်လို့အမ်းမျိုးမရဲစခန်းမှုကပြောပါတယ်လက်ရှိမှာတော့ဖန်စီခံထားရသူတွေကိုလူဝင်မှုကြီးကြပ်ရေးကိုလွှဲပြောင်းပေးထားတယ်လို့ပြောပါတယ်ရန်ကုန်ကလာတဲ့သတင်းကိုမတ်သိန်ကြီးထိုက်ကပြောပြပေးပါမယ
်ရခိုင်ပြည်နယ်ရင်းကအသွာလာတန်တက်ခံထားတဲ့မွတ်စလင်တွေဟာနှစ်စဉ်ဖွင့်လင်းရာတီရောက်ပြီးဆိုရင်အလို့အကန့်အခွင့်လန်းရှာဖို့ရန်ကုန်ပါဝင်တခြားပြည်ပနိုင်ငံတွေထွက်ဖို့ကြိုးစားကြလိမ့်ရှိပါတယ်အဲ့ဒီလိုထွက်ဖို့ကြိုးစားတဲ့မွတ်စလင်၉ဦးကိုအမ်းမြို့နယ်အတွင်းကကံမြင့်ကံပူပေါင်းစစ်စေးရေးကိန်းမှာဇန်နဝါရီလ16ရက်နေ့ကဖမ်းဆီးခဲ့ကြောင်းအမ်းမြို့နယ်ရဲစခန်းမှဦးမျိုးကြည်ကပြောပါတယ်
။အော်မင်းကဖမ်းမိတာကြ။မင်းကဖမ်းနေတာ။ဒီကလူဖမ်းမိနေဆိုကျွန်တော်တို့ကိုကံမြင့်ကစစ်စေးကိန်းပေါ့။အဲကျွန်တော်တို့ကိုအမ်းရခိုင်ပြည်နယ်အထက်ပေါ့။အဲ့နားမှာပေါ့။ဟိုကဒီလိုကလားတွေရောက်တယ်ဆိုတော့တရင်ရလို့ပေါ့။အဲ့တရင်ခွင့်နဲ့တော့ဖမ်းတော့ပေါ့။ငါးဝကလည်း။ဟိုကရောက်တော်မျိုးနဲ့ရှစ်ဦးနဲ့ညိုမျိုးနဲ့တူပေါ့။ကိုယ်ခေါက်ကြည့်အဲ့တော့လောက်ကအထားလေလောက်ကတော့လောက်ကဥတည်နေရင်းမှာပေါ့
တနင်္ဂနွေနေ့ကဖမ်းမိတဲ့ကျောက်တော်နဲ့မြေပုံမြို့နယ်တို့ကမွတ်စလင်၉ဦးကိုရန်ကုန်ကိုပို့ဆောင်ပေးမယ်ဆိုပြီးလူကုန်ကူးသူတွေကရေလန်းကုန်းလန်းတို့ကနေခေါ်လာတာဖြစ်ပြီးအမ်းမြို့နယ်အတွင်းကတောတဲ့တနေရာမှာထားခဲ့တာကြောင့်ခြေဦးတဲရလမ်းလျှောက်လာကြရင်အမ်းရန်ကုန်အဝေးပြေးကားလမ်းပေါ်ကစစ်စေးရိတ်ခိမ်မှာဖမ်းဆီးရမိတာဖြစ်တယ်လို့လဲအမ်းမျိုးမစခန်းမှုဦးမျိုးကြီးကပြောပါတယ
်တို့လာတာတော့ဗျာကြောက်တော်ဘက်ကလာတာတော့ဖုတ်တင်နေလာပြောတယ်အဲဖုတ်တင်နေလာတယ်ပြီးတော့ကျွန်တော်တို့ဟိုဘက်ဒီပေါ့ဗျာကျွန်တော်တို့တက်တောင်ဘက်တရားနေပြီးတော့မှဒီဖုတ်တင်နေလာပြီးဒီဘက်ကိုလမ်းလျှောက်တယ်လို့ပြောနေကြတက်လျှောက်ပြီးတော့တော်ထဲမှာပွဲစားတွေထားခဲ့တာပေါ့ဗျာကျွန်တော်တို့အမှန်တို့လက်ခြေဦးတွေကလာတော့ကလန်ဒါရောက်တော့ပြီးတော့ကျွန်တော်တို့တရင်ပြေးတာပေါ့ကျွန်တော်တို့ဖမ်းရပါတယ
်လက်ရှိမှာတော့ဖမ်းဆီးရမိတဲ့မွတ်စလင်တွေကိုလူဝင်မှုကြီးကြပ်ရေးတာဝန်ရှိသူတွေလက်ကိုလွှဲပြောင်းထားတယ်လို့လည်းပြောပါတယ်။အခချင်းငွေယူပြီးခေါ်လာတဲ့လူမောင်ခိုးသမားတွေကိုတော့မမိသေးဘူးလို့လည်းအမ်းမျိုးမှစခန်းမှုကပြောပါတယ်။ရခိုင်ပြည်နယ်တွင်းမှာအသွားလာကန့်သက်ခံထားတဲ့မွတ်စလင်တွေဟာသူတို့ရဲ့စာဝတ်နေရေးအတွက်ပြည်ပနိုင်ငံတွေကိုမကြခဏဆွတ်တလို့ထွက်သွားဖို့ကြိုးစားကြလိမ့်ရှိပါတယ်။အခုလိုလူကုန်ကူးသူတွေရဲ့အကူအညီနဲ့တရားမဝင်သွားချသူတွေကတချို့မြမပိုင်တဲ့ချင်းမှာဖန်ဆီးခံရတာရှိသလိုအိန္ဒိချင်းထိုင်းမလေးရှားစတဲ့နိုင်ငံတွေရဲ့ပိုင်နယ်တွေထဲမှာဖန်ဆီးခံရတာမျိုးတွေလည်းရှိခဲ့ပါတယ်။ပြီးခဲ့တဲ့2021ခုနှစ်အကုန်ပိုင်းလောက်ကလည်းရခိုင်ပြည်နယ်ကနေတခြားပြည်တွင်းပြည်ပနိုင်ငံတွေကိုထွက်ဖို့ကြိုးစားကြတဲ့မွတ်စလင်ရနချီဖန်ဆီးခံရပြီးအဲ့ဒီတွေကတချို့ကိုလဝကဥပဒေတွေနဲ့ထောင်ချခံခဲ့ရပါတယ်။အသက်မပြည့်သေးတဲ့ကလေးတွေကိုပြန်လွှတ်ပေးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ
်မတ်သိန်ကြီးတိုက်ပြောပြသွားတာဖြစ်ပါရခင်ဗျာ VO ရဲ့အင်္ဂါနေ့မနေ့ဖက်အတန်လွင့်အစည်းအဝေးကိုနားတော်တာဆင်နေရတာဖြစ်ပါရခင်ဗျာ
VO အမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VO အမေရိကန်တန်နဲ့RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမြန်မာငန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru channel 101ဒါမှမဟုတ် Thaicom 6 channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတ ကျွန်တော်ဖိုင်မှုအသေးစိတ်အချက်လက်ကိုဗီဒီယိုညမာပိုင်းအင်တာနက်ဆာမျက်နှာနဲ့ဗီဒီယိုညမာဖေ့စ်ဘွတ်ဆာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ညမာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါတယ်နော်။မင်္ဂလာမနက်ခင်ပါခင်ဗျာ။ VOA အမေရိကန်အတိုင်းရဲ့အင်္ဂါနေ့မတပိုင်းအတိုင်းနဲ့ကီလိုဟတ်6.3 ကလိုင်းတို့မီတာ50ကိုကီလိုဟတ်6.5 9လိုင်းလမ်မီတာ190ကီလိုဟတ်15ခွန်9တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒုတိယနိုင်ဝက်အတွင်းမှာတော့အမေရိကန်ကြောင်းနေမှာကိုဗစ်ကူးစက်တာနဲ့ပတ်သက်တဲ့သတင်းပေးပို့ချက်တပုတ်အပြီးမှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။
ဒါနဲ့ကျွန်တော်နောက်ကြောင်းပြန်ကောက်လိုက်တဲ့ကြည့်လိုက်တဲ့အချိန်မှာ2014ခုနှစ်လောက်မှာကျွန်တော်တို့အင်တာနက်သုံးတဲ့လူဦးရေစုစုပေါင်းက9သိန်း9000ကျော်လောက်ရှိတယ်လို့မှတ်တမ်းတွေမှာတွေ့ပါတယ်။မကြာမီထုတ်လွှင့်မဲ့စီးပွားရေးအစီအစဉ်ထဲမှာအပြည့်အစုံကိုနားတော်တာဆရာမှာပါအဲ့ဒီနောက်မှာတော့ဘလော့ဂါတွေပြောသမျှတက်တန်ရောက်အစီအစဉ်စားတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင American Piran Zuga Taunima, Satin Chayego, Chiche, Tigamuri, Shinibare, Tabimele Kayoga, Yensan Cholai, Taunima, Kubika, Wazi Tui, CSM Bawin, Ted's Kislu Kore, Santa De, Kriari, Chanwi Pi, Tumi, Lusan Lani, Tini Dine Patelu, Nemar Neva, American, Chansia, Siamari, Bibarigo, my engine and I said the Mimia beat in Biatawakma.
Maryland in a Mongo Mari County Ga Special Education Galerie at Tupinai Seasinga, Jansia Dote, Golin Luinanga, Leshi, Omacrom, Yokwete, Kusamujao, Through County Ga Jangrima, Tanego, Sia Siama, Seu Temene, Jaquanibi, Satin Jaye Rimaba, Tikai Mushini de Chenigo, Zumgani, Akulu Viu Yobari.
Dig a Susan or Sia Dia Drua. Substitute teacher de Malau. Tikale through a clear name gong, so through the Jang Wino Miao. So, or Tikale through a name gong and through Lala Miao, be the through the quarantine loade. So, see, I say, Maria through a name concern she abo. So, substitute de Malau in, but the meal de. Or classes they will blame you or covers blame you alone throughout alumni. She a bit of the John Nari or Nenele or the mask without it or alumni or sorry guideline. They will mean remind on the arable.
American Ma Song Yadi yet do Jampe Ye Galati, Johnny Pianpunje, Omicron Gusan Muno. Niederlani Galago, Yensai Nizaya Rapibare. A two the Pian, Johnny Ma, Gusan Muno.
ညနေတဲ့အချိန်ကြီးဘာကြောင့်ဖြစ်လာတယ်လဲလို့ကိုလင်းလွင်နိုင်ကိုမေးကြည့်ပါတယ်ကျွန်တော်ထင်တာတခါလေတချို့ကြောင်းသားတွေကသူတို့ကမတ်စ်မဝစ်ချင်ဘူးလေမတ်စ်မဝစ်ချင်ဘူးဆိုသူတို့ကဘယ်လိုမျိုးပြောမလဲသူတို့ကနည်းနည်းရီလက်စ်ဖြစ်တာပေါ့သူတို့ကနည်းနည်း Omicron is more easy transmittable, so transmission so that's why positive test they have doro shira bo, but symptoms to get all symptoms they have they severe mapu, so the college
ရှိလားမရှိလားမသိဘူးလေတက်စတင်းလုံးမှာသူတို့ပြီးသွားတယ်တကယ်လို့အကြောင်းတွေမှာကိုဗစ်ကူးစက်မှုငားရာဂိုင်းနှုန်းထိရှိခဲ့မယ်ဆိုရင်ဗီဒီယိုအွန်လိုင်းနဲ့တင်
မအီအေကဇွန်ကနေသူ့ရဲ့အမြင်ကိုဗီအိုအေကိုခုလိုပြောပါတယ်။ဘာကျော်လဲမိပါရီအနေနဲ့ဆိုရင်တော့ပြောရရင်တော့ဘာကျော်ထက်ကိုအင်ပါဆန်သွားတာကလေးတွေကိုတိုးတက်မှုရှိရေပေါ့နော်။ဒီသူတို့တကဖိုကပ်စ်ပိုကောင်းတယ်။သူတို့အကြောင်းမှာလဲဒီအကြောင်းသားဒီအချင်းချင်းဟိုခုံနောင်မှဒီဟိုဟောပါပေါ့နော်။ဒီဆိုရှယ်ဒစ်စတန့်အရာလို့ ဒီမဲ့လေသူတို့အနေနဲ့အရင်ဒီကုသနေမုံမြင့်လာတဲ့ခါမှာတော့အဲ့လိုမျိုးလေးတွေသူတို့ခုံလေးပို့ပြီးတော့ခွဲထားတာပေါ့အဲ့လိုမျိုးလေးဒီကျောင်းကရင်းလှုပ်တယ်ပြီးတော့ဆံမရရလုံးဝ max မချုပ်ဘူးဒီအစားတောက်စားတဲ့ချိန်ကနေလို့ပေါ့နော်ခလေးတွေကိုသူတို့ကျောင်းကညှို့ကြကြောကြရတဲ့ခါကျတော့အဲကျမသမီးဆိုရင်အမေမီဒီနေ့ test case
ဆိုတော့ဒါတက်စကစ်ကတော့ထိရမှုရှိပါတယ်သူကျွန်မတို့ယူဆရတယ်ပေါ့နော်။ဒါဆိုဒီဒီနိုင်ငံတွေမှာသူတို့အလုပ်မှာရှိရအလုပ်သမားတွေအဲဒီရုံးဝင်တဲ့နေရာအစား regular
စစ်စေးရဲ့ပုံစံကိုသူတို့လုပ်တယ်။ဒါပေမဲ့ကျွန်မတို့အမေရိကန်မှာလုပ်တာကိုကျွန်မမတွေ့ဘူး။အဲ့လိုလူကြီးတွေလည်းများတယ်လीနော်။ဆိုတဲ့ခါကျတော့အခုဒါ
အဲ့ပုံစံကိုကျင့်သုံးနေဆိုတော့မစင်ကာပူဆိုရင်သူ့ရဲ့စီးပွားရေးတွေသူလက်ပတ်နိုင်ငံစောင်းတွေပုံမှန်ဖွင့်နေအောင်သူကြိုးစားရတယ်ဆိုတော့အမေရိကလည်းဒီလိုပုံစံပဲလုပ်ကြလို့ကျွန်မယူဆရတယ်ပေါ့နော်။ဟုတ်ကဲ့။အိုမက်ခရိုမျိုးကွက်တည့်ရဲ့ကူးစက်မှုနှုန်းမြန်မာမှုကိုကြော်လွှားနိုင်ဖို့ကျောင်းတွေမှာကာကွယ်ဆေးထိုးတဲ့အစီအစဉ်ကိုအကောင့်ထဲပေါ်လုတ်ဆောင်လာနိုင်တဲ့အတွက
ဒီနေ့အစိုးရရိကနေကပေးယောဂကာလကျောင်းတွေမှာလုံခြုံစွာနဲ့လူကိုယ်တိုင်တက်ရောက်တင်ကြားရေးအတွက်နီးလန်းတွေရှာဖွေကြိုးပမ်းနေပြီးအစားထိုးဆရာဆရာမတွေကိုအလွယ်တကူခက်အနိုင်ရေးပင်စင်ယူပြီးသားဆရာဆရာမတွေကိုပြန်ပြီးအလုပ်ခန့်ရေးစရာတွေမှာလွယ်ကူမှုရှိအောင်ဥပဒေတွေကိုပြင်ဆင်ရေးဆွဲနေကြပါရဲ့ရှင်
မင်းအင်ဂျင်နိုင်ပြောပြသွားတော့ပါခင်ဗျာအပတ်စဉ်ကဏ္ဍတွေကိုစတင်ပါတော့မယ်မြန်မာနိုင်ငံမှာ2020ခုနှစ်အတွင်းအင်တာနက်ဖြတ်တောက်မှုကြောင့်စီးပွားရေးအရဒေါ်လာတန်ထောင်နဲ့ချီဆုံးရှုံးရပြီးတော့ကမ္ဘာပေါ်မှာအဆိုးဆုံးဖြစ်တဲ့ကြောင်း Top 10 VPN website မှာပေါ်ပြပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးဟာအင်တာနက်အပေါ်မှာဘယ်လိုအတိုင်းအတာအထိမူတည်နေပါသလဲအနာဂတ်အလားအလာကဘယ်လိုရှိပါသလဲမန္တလေးနည်းပညာကုမ္ပဏီရဲ့ Managing Director ဦးဇော်နိုင်ကိုဆက်သွားပြီးတော့ဒီတစ်ပတ်စီးပွားရေးအစီအစဉ်မှာမတ်သိန်ကြီးထိုက်ကတင်ပြထားပါတယ်ခင်ဗျာ
ပထမဆုံးတစ်ခုကတော့ကျွန်တော်2020နှစ်ဖြစ်တဲ့အခုဒီ report ထွက်တဲ့အချိန်ပေါ့နော်ကျွန်တော်တို့ကအင်တာနက်ကြောင့်အင်တာနက်ဖြတ်တောက်မှုတွေကြောင့်ကျွန်တော်မြန်မာနိုင်ငံမှာရှိပွားရေးကဏ္ဍမှာဆုံးရှုံးမှုတွေရှိတယ်ဒေါ်လာ1000ထောင်နဲ့ချီဆုံးရှုံးတယ်လို့ပြောတော့ကျွန်တော်လည်းပထမတော့အံ့ဩမိပါတယ်ဒါပေမဲ့ကျွန်တော်နောက်ကြောင်းပြန်ကောက်လိုက်တဲ့ကြီးလိုက်တဲ့အချိန်မှာ2014ခုနှစ်လော ဒီကနေ့ကျွန်တော်တို့ဒီပြမြောက်ဦးလီကော့ကရိတ်နားမော်ကကျွန်တော်တို့ဒီပြမြောက်ဦးလီကော့ကရိတ်နားမော်ကကျွန်တော်တို့ဒီပြမြောက်ဦးလီကော့ကရိတ်နားမော်ကကျွန်တော်တို့ဒီပြမြောက်ဦးလီကော့ကရိတ်နားမော်ကကျွန်တော်တို့ဒီပြမြောက်ဦးလီကော့ကရိတ်နားမော်ကကျွန်တော်တို့ဒီပြမြောက်ဦးလီကော့ကရိတ်နားမော်ကကျွန်တော်တို့ဒီပြမြောက်ဦးလီကော့ကရိတ်နားမော်ကကျွန်တော်တို့ဒီပြမြောက်ဦးလီကော့ကရိတ်နားမော်ကကျွန်တော် ထွက်လာပါတယ်ဟိုနောက် fintech ပေါ့ fintech ဆိုတဲ့ဗန်လိုက်ရေးဆိုင်ရာနည်းပညာတွေငွေကြေးဆိုင်ရာနည်းပညာတွေအများကြီးကျွန်တော်တို့ပေါ်ထွန်းလာပါတယ် e-wallet တို့ပေါ်လာပါတယ်နောက်အရေးကြီးတဲ့တစ်ခုကဘာလဲဆိုတော့တစ်ချိန်လုံးကဒဏ်လုံငန်းကိုလူတွေမသုံးကြဘူးလို့ပြောကြပါတယ်ဒဏ်လုံငန်းသုံးတဲ့သူလူကြီးက400ခန်းလုံး500ခန်းလုံးအောက်မှာပဲရှိနေရတယ်ဒီ digital banking တို့ digital fintech တွေတက်လာတဲ့အခါမှာဒီကျွန်တော်တို့မြန်မာနိုင်ငံမှာ ban တွေအသုံးပြုတဲ့လူဦးရေအရေးအတွက်တက်လာပါတယ်။ရာဂိုင်လုံးတွေ20 24 25ဆရှိတယ်တက်လာပါတယ်။နောက်တစ်ခုက digital ဒီ platform တွေမှာအရင်တော့ဆိုကျွန်တော်တို့ website တွေလုပ်ခဲ့ကြတယ်။နောက်ကအဲ့ဒီအနေမှာအခုဒီ2018လောက်ကနေစပြီးတော့ mobile app အများကြီးပေါ်ပေါက်လာတယ် digital အခြေပြုတဲ့လုပ်ငန်းတွေပါထပ်ပြီးတော့ပေါ်ပေါက်လာခဲ့ပါတယ်။အဲ့ဒီကကြတော့ဟိုခုနပြောခဲ့တဲ့လို၄၀ဘွားမှာပုံမှန်သုံးလာတာအဖြစ်လာပါလေ
ဆိုတော့ဒီကိုဗစ်ဖြစ်တဲ့ကာလမှာတော့ဒါစီးပွားရေးကအတော်လေးလည်းနှေးကွေးသွားပါတယ်အားလုံးကလည်းစိုးရင်ခဲ့ကြပါတယ်ဒါမြန်မာစီးပွားရေးများပြိုလဲသွားမလားဆိုပြီးတော့လေဆိုတော့ဒီကိုဗစ်ကာလနဲ့ဒီ2021အစောပိုင်းပေါ့နော်ဒီနိုင်ငံရေးအပြောင်းလဲကာလမှာဒီနေ့စဉ်တွင်းတွင်းကျကျတုံးခဲ့တဲ့Facebook Internet လူမှုကွန်ရက်ဒီမျိုးစုံအသုံးပြုစီးပွားရေးလုပ်ငန်းတွေရဲ့အပြောင်းလဲရောဟိုတိတိတသာတော့ဖြစ်ခဲ့ပါတယ်ဥစော်နိုင်ဟိုမှတ်မှတ်ထင်ထင်ပြောချင်တာများရှိပါသလားဒီအပြောင်းလဲပေါ့
အ ပြောင်းလဲဒီအခုအထက်ရှားတဲ့အပြောင်းလဲတစ်ခုပေါ့တက်ကတော့ကိုဗစ်ကဲသူတရတခုကတော့တက်ကနေအနာသိမ်းလိုက်တာရဲ့ကြောင့်ကျွန်တော်တို့မြန်မာနိုင်ငံမှာတော့ဟိုထူးခြားထင်ရှားတဲ့အပြောင်းလဲတွေအများကြီးချက်ခဲ့ပါတယ်စီးပွားရေးလုပ်ငန်းတွေကြည့်ရင်စီးပွားရေးလုပ်ငန်းတွေတော်တော်များများကိုဗစ်ကြောင့်ရောနောက်ပြီးတော့တက်ကအနာသိမ်းလိုက်တဲ့အတွက်ကြောင့်ကိုဟိုစီးပွားရေးလုပ်ငန်းတွေတော်တော်များများနေကွေး new normal ပေါ့နော်ဟုတ်အပြောင်းအလဲကိုကျွန်တော်တို့ကလက်ခံပြီးတော့အဲ့ဒီအတိုင်းအများဆုံး adapt လုပ်နိုင်တဲ့သူတွေအများဆုံးပြောင်းလဲနိုင်တဲ့သူတွေကဒီစီးပွားရေးလုပ်ငန်းတွေမှာဟိုပြန်ပြီးတော့ဟိုရှင်သန်ခွင့်တွေနောက်တိုးတက်ခွင့်တွေရကြပါတယ
်ရှင်းအလားလာမှာရောမြန်မာနိုင်ငံမှာအင်တာနက်အသုံးပြုမှုကပို့ပြီးတော့တွင်ကြလာမလားဥစ္စာနိုင်ဘလူးမြန်မြန်မာတည်းရှေ့အနာဂတ်အလားလာဘာတွေများအပြောင်းလဲဖြစ်လာနိုင်ခြင်းရှိပါသလဲ
ဟောအနာဂတ်ကဘယ်လဲဘာလဲဆိုတာကအာတကယ်တမ်းအဲ့ဒီဒါအရေးကြီးပါတယ်ဒါပေမဲ့တစ်ခါလေကျရင်ကျွန်တော်တို့ကအခုလက်ရှိအခြေအနေကိုပဲကြည့်ပြီးတော့စိတ်ပြဲအာရုံနေတဲ့သူတွေအများစုတွေ့ရပါတယ်ဥပမာနဲ့ဒီနေ့ဆိုဘန်လုပ်ငန်းတွေပြိုပြဲဖြစ်နေတယ်စီးပွားရေးလုပ်ငန်းတွေခုနလိုပြောသလိုမျိုးပဲနေကွေးတယ်လေးလံနေရက်တဲ့စီးပွားရေးလုပ်ငန်းတွေရက်ကြတယ်နောက်တစ်ခါနိုင်ငံရေးမှာလည်းအချက်အလက်တွေဖြစ်နေတယ်အဲ့ဒါကြတော့ကျွန်တော်တို့ကဟိုစိတ်သက်ကြနေတာမျိုးအများစုကဟိုဒီအခြေအနေကိုသဘောမကျတာမျိုးတွေ့ရပါတယ်သို့တော့အနာဂတ်ကပေးမှလည်းအနာဂတ်ကဘာလဲကျွန်တော်ပြန်ကြည့်တဲ့အချိန်ကျွန်တော်တို့နိုင်ငံမှာလူငယ်တွေအပြောင်းအလဲကိုဖန်တီးနိုင်စွမ်းရှိတဲ့လူငယ်တွေအများကြီးတွေ့ရပါတယ်အခုပြီးခဲ့တဲ့2010ကနေ2020 10နှစ်အတွင်းမှာပေါ့အဲ့ဒီတက်ပို့ပြီးထပ်ပြောရရင် 2015 ကနေ2020အတွင်းမှာဒီ creative class လို့ခေါ်တဲ့အပြောင်းအလဲကိုဖန်တီးနိုင်စွမ်းရှိသောသူတွေအများကြီးထွက်လာတာကိုတွေ့ရပါတယ်အဲ့တော့ကျွန်တော်တို့နိုင်ငံမှာအပြောင်းအလဲကိုဖန်တီးနိုင်စွမ်းရှိတဲ့လူငယ်တွေနောက် IT ပညာရှင်တွေ IT လုပ်ငန်းတွေအများကြီးကျွန်တော်တို့အခြေခံကောင်းတွေရှိပြီးသွားပါပြီအဲ့တော့အရေးကြီးတာနိုင်ငံရေးအခြေအနေအရေးကြီးပါတယ်လူကြီးတွေပေါ့နော်အဲ့တော့နိုင်ငံရေးရဲ့နိုင်ငံရေးအခြေအနေကိုဖန်တီးနေကြတဲ့လူကြီးတွေအဲ့တော့အဲ့လူကြီးတွေကဘလို့ဒီနိုင်ငံရေးကိုပြန်ဖော်ဆောင်ကြမလဲဆိုတဲ့ပုံမူတည်ပြီးတော့ကျွန်တော်တို့နောက်ထပ်အပြောင်းလဲတွေကိုဘယ်တော့လုပ်ခွင့်ရမှာလဲ။ဥပမာနောက်တစ်နှစ်လား။နောက်6လလား။နောက်5နှစ်လား။ဆိုတော့ဒီနိုင်ငံကြီးအပြောင်းလဲတွေကိုဖော်ဆောင်နိုင်တဲ့အချိန်မှာကျွန်တော်တို့တိုင်းပြည်ကိုပြန်ပြီးတော့တည်ဆောက်နိုင်ဖို့ပြန်ဆဖို့အချိန်ဖြစ်ပါတယ်။အဲ့တော့ဒါပြန်ဆဆိုတော့လည်းကျွန်တော် 0 ကနေပြန်ဆဖို့မဟုတ်ဘူး။ကျွန်တော် leapfrog တွားခဲ့ပြီးသွားပြီ။အဲ့2010ကနေ2015 2015နဲ့2020အတွင်းမှာကျွန်တော်တို့က internet user အသုံးပြုသူပေါင်းစုစုပေါင်းမြန်မာနိုင်ငံမှာ6သိန်းကနေ24သန်းကျော်ထိတွားခဲ့ပြီးသွားပြီ။နောက်ကပါနဲ့အမီရင်ပေါင်တန်းနိုင်တဲ့ကျွန်တော် digital platform တွေဖြစ်ခဲ့ပြီးသွားပြီ။အဲ့တော့ကျွန်တော်တို့ဒီအခြေအနေတွေကိုကျွန်တော်နိုင်ငံရဲ့အခုအချိန်မှာလက်ခဲတိတိဖြစ်နေတဲ့နိုင်ငံရဲ့အချက်အတီးကနေပြန်ဆနိုင်လာနဲ့0စက္ကန့်နဲ့ဆမှာမဟုတ်ပါဘူး။ကျွန်တော်တို့ leapfrog နောက်ထပ်အဆင့်ကိုထပ်ပြီးတော့ခုံနိုင်တဲ့အခြေအနေကျွန်တော်မြင်ပါတယ်။
မသိငိတိုက်ဆက်သွယ်မေးမြန်းတင်ပြသွားတာပါအခုဆက်လက်ပြီးတော့အစီအစဉ်လေးတစ်ခုတင်ပြကြည့်ပါရယ်ဗိုင်းရပ်ရောဂါပိုးတွေဟာဘယ်လိုများမျိုးကွဲစစ်တွေထွက်ပေါ်လာတတ်ပါသလဲ
ဗိုင်းရပ်မျူတေးရှင်းဗိုင်းရပ်ပိုးမျိုးရိုးဗီဇပြောင်းလဲမှုဗိုင်းရပ်ပိုးတစ်မျိုးဟာလုပ်ငန်းတာဝန်ညွှန်ကြားချက်တွေပါဝင်တဲ့မျိုးရိုးဗီဇမှာအပြောင်းလဲဖြစ်ပြီးဆိုရင်ဗိုင်းရပ်ပိုးအတွင်ပြောင်းမှုဖြစ်ပါတယ်လူခန္ဓာကိုယ်လိုလက်ခံနေရာတနေရာတည်းဝင်ရောက်နေထိုင်ပြီးသူပိုးတွေစာတိုးများပြအောင်ပွားနေပြီဆိုရင်ပိုးဗီဇပြောင်းမှုဖြစ်ပေါ်ပါတယ်ပိုးပွားနေချိန်မှာအဲ့ဒီပိုးရဲ့မျိုးရိုးဗီဇကိုပုံတူကူးယူရပါတယ်ဒီလိုကူးယူချိန်မှာတခါတလေအတိမ်းဆောင်ဖြစ်နိုင်တာပါမျိုးရိုးဗီဇတခုရဲ့ဘယ်နေရာမှာအမှားယွင်းဖြစ်လဲဆိုတာပေါ်မူတည်ပြီးဒီပိုးဆက်ပြီးအသက်ရှင်နိုင်မလားဆက်ပြီးပွားများနိုင်အောင်မလားဆိုတာဖြစ်စေပါတယ်ဗိုင်းရပ်စ်ပိုးတိုင်းကတော့တခုမဟုတ်တခုပြောင်းလဲမှုရှိပါတယ်တချို့ဗိုင်းရပ်စ်ကပိုးမြန်မြန်ပြောင်းလဲတတ်တာပါဒီလိုတိမ်းဆောင်ဖြစ်ရင်အများစုကတော့ဗိုင်းရပ်စ်ရဲ့ဂုံတက်တိကိုရိုက်ခတ်မှုမဖြစ်ပါဘူး။ပြောင်းလဲမှုဖြစ်စဉ်ကဗိုင်းရပ်စ်ကိုအားပြော့စေဒါမှမဟုတ်ပိုးကူးဆက်မှုအားကောင်းစေတဲ့ဘက်ကိုရောက်သွားစေနိုင်ပါတယ်။ဥပမာဗိုင်းရပ်စ်ပိုးမျက်နှာပင်ကပရိုတိန်းတွေဟာလူရဲ့ခုခံအစနစ်ကိုမျက်စိလဲစေတာ၊ပြန်ပြန်နှိုင်းစေတာမျိုးလှုပ်သွားနိုင်တဲ့ပြောင်းလဲဖြစ်တဲ့ဆိုရင်တော့တိတ်ကိုအန္တရာယ်ကြီးပါတယ်။ COVID-19 ပိုးကို2019ခုနှစ်အကုန်ပိုင်းမှာတရုတ်နိုင်ငံကနေစတင်တွေ့ရှိပြီးကလေးက COVID-19 ဖြစ်စေတဲ့ SARS-CoV-2 ပိုးမှာရိုးဗီဇပြောင်းလဲမှုတွေအများကြီးဖြစ်တာတွေ့ရပါတယ်။
VOA ရဲ့အသံနဲ့အစီအစဉ်ကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါအခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ပုဒ်ကိုတင်ပြပါအောင်မယ်အစင်းမြင့်ဤပညာတွေတိုးတက်လာနေတဲ့ကမ္ဘာကြီးမှာအနာဂတ်မျိုးဆက်သစ်တွေဤပညာနဲ့ရင်းနှီးအောင်တောင်ကိုရီးယားနိုင်ငံဆိုးမျိုးတော်တာဝန်ရှိသူတွေကထူးခြားတဲ့အစီအစဉ်တစ်ခုပြုလုပ်နေပါတယ်တချင်းဆိုနိုင်ပုံပြောနိုင်ကပြနိုင်တဲ့ဆဲရုပ်ကလေးတွေကိုတင်ထောက်ကူပစ္စည်းတွေအဖြစ်မူဂျိုချောင်းတွေမှာထားပေးနေပါတယ်ဆဲရုပ်ကလေးတွေဘလောက်အထိအထောက်ကူဖြစ်ပါသလဲ AFC ကိုအခြေခံပြီးတော့ AFC သတင်းကိုအခြေခံပြီးတော့မတ်စုမြတ်မောင်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးထားပါတယ်
ကောင်ကိုရီးယားနိုင်ငံဆိုးမျိုးတော်ကမူဂျိုချောင်းတစ်ခုမှာတင်ထောက်ကူဆက်ရုပ်ကလေးတွေနဲ့ကလေးတွေအပြန်အလှန်စကားပြောနေကြတာဖြစ်ပါတယ်။ဆယ်လက်မလောက်သာရှိသေးတဲ့ဆက်ရုပ်ကလေးတွေကို Alpha Mini လို့ခေါ်ပါတယ်။ Generation Alpha Alpha မျိုးဆက်ကိုအစွဲပြုပြီးပေးထားတာပါ။ဒီမျိုးဆက်တဲ့တွေအရွယ်ရောက်လာချိန်ဤပညာတွေကရှေ့ပြေးတိုးတက်ဖို့သာရှိနေတာမို့ဤပညာနဲ့အကျွမ်းဝင်နေအောင်လို့ခုတည်းကလေ့ကျင့်ပေးထားရမယ်လို့ဆိုပြီးတော့ဆိုးမျိုးတော်အစိုးရကဆက်ရုပ်ကလေးတွေကိုမူဂျိုချောင်းဆရာမတွေရဲ့တင်ထောက်ကူတွေအဖြစ်နဲ့စီစဉ်ပေးထားတာဖြစ်ပါတယ်
။ကိုယူစကေအရင်းဇဘေးရေကေဝစီစဉ်းစားခရီးကဖ
ာလောက်စဉ်မူဂျိုချောင်း60ကိုဒီဆက်ရုပ်လေးတွေကျွန်တော်တို့ငှားပါတယ်။ဩဂုလကတည်းကဆိုရင်မူဂျိုချောင်း240ကိုဆက်ရုပ်တွေငှားပြီးပါပြီ။ဒီကြောင်းကိုတလငှားခွင့်ပေးပါတယ်
။ Alpha Mini ဆက်ရုပ်ကလေးတွေကို UbiTech ဆိုတဲ့တရုတ်ဆက်ရုပ်ကုမ္ပဏီကပညာရေးတင်ထောက်ကူဖြစ်အောင်လို့ရည်ရွယ်တီထွင်ဖန်တီးထားတာဖြစ်ပါတယ်။အတန်နဲ့အပြန်အလှန်တုံ့ပြန်နိုင်ကျိုးမဲ့အင်တာနက်နဲ့ချိတ်ဆက်နိုင်မျက်နှာတွေပစ္စည်းတွေကိုဖတ်နိုင်မှတ်နိုင်တဲ့ Artificial Intelligence AI ဉာဏ်ရည်တုဉာဏ်ပညာနဲ့ဖန်တီးထားတဲ့ဆက်ရုပ်တွေဖြစ်ပါတယ်။ဆက်ရုပ်ရဲ့ကိုယ်လက်တွေကိုလည်းကွေးနိုင်ဆက်နိုင်မျိုးစုံလှုပ်ရှားနိုင်အောင်လုပ်ထားတဲ့အတွက်လူသေးသေးလေးတယောက်လိုမျိုးဖြစ်နေပါတယ်။လိုသလိုကိုက်ညီတဲ့ program ထည့်ထားနိုင်တဲ့ Alpha Mini ဆက်ရုပ်ကလေးတွေကိုမူဂျိုချောင်းနေကလေးအသက်3နှစ်ကနေ5နှစ်အထိအတွက်ကိုက်ညီမဲ့အစီအစဉ်တွေကိုထည့်ထားပေးပါတယ်။Alpha Mini ဆက်ရုပ်ကလေးတွေကကလေးတွေနဲ့အပြန်အလှန်တုံ့ပြန်နိုင်တဲ့အပြင်ကပြနိုင်တခြင်းဆိုပြနိုင်ပုံပြောပြနိုင်လေ့ကျင့်ခန်းအတူလုပ်နိုင်ပါတယ်။ကလေးလေးတယောက်လိုလှုပ်ရှားနိုင်စကားပြောနိုင်တဲ့ဆက်ရုပ်ကလေးတွေကကလေးတွေရဲ့စိတ်ဝင်စားမှုရတာကတော့သိကြပါတယ်။ကလေးတွေနဲ့စကားပြောနေချိန်ဆိုရင်ဆက်ရုပ်ကလေးတွေရဲ့မျက်လုံးလေးတွေကဖွင့်လိုက်မှိတ်လိုက်အသေးပုံလေးတွေဖြစ်သွားလိုက်နဲ့ပြောနေတဲ့စကားပေါ်မူတည်ပြီးတော့ပြောင်းလဲသွားတတ်ပါတယ်။ဆက်ရုပ်ကလေးရဲ့နှစ်ဖူးနေရာမှာတပ်ထားတဲ့ကင်မရာကလည်းကလေးတွေကိုဓာတ်ပုံရှိုက်ပေးနိုင်ပါတယ်။ရှိုက်ထားတဲ့ဓာတ်ပုံတွေကိုလည်းကျောင်းကနေကတက်ဘလက်ကွန်ပျူတာစီကိုကျိုးမဲ့ချိတ်ဆက်ပို့ပေးတဲ့အတွက်ပုံတွေကိုချက်ချင်းပြန်ပြီးချိနိုင်ပါတယ်။မူဂျိုကျောင်းကဆရာဆရာမတွေအတွက်အထောက်အကူရအောင်လို့ဆက်ရုပ်ကလေးတွေကိုထားပေးထားပေးမယ်။ကလေးတွေကသူတို့ရဲ့ကစားပုံအဖြစ်မြင်နေကြပုံကြပါတယ်။
ဒူလာဘူရူလာဘူအနေဒူလာတို့ခပ်ဖူလို့
ဆက်ရုပ်ကိုတချင်းဆိုပြပါဆိုရင်သူကကောင်းကောင်းဆိုပြပါတယ်။သူ့ကိုကပြခိုင်းပြီးသမီးတို့နဲ့အတူတူကလို့လည်းရပါတယ်။သမီးပြင်ထားတဲ့ကလပ်ထိုင်မှာသွားထိုင်ခိုင်းရပါတယ
်
။ဆက်ရုပ်ကလေးတွေကကွန်ဖူတိုက်ကွက်တွေကိုတော့ကလေးတွေကိုပြသလေ့ကျင့်ပေးနိုင်ပါတယ်။
ကွန်ဖူဘောနင်ကောင်ဒိုလျာနင်ကတော
့ဒီမျိုးကြောင့်သားလေးကဆက်ရုပ်လေးနဲ့အတူကွန်ဖူလေ့ကျင့်တာနဲ့တချင်းဆိုရတာကိုအရင်ကြိုက်တယ်လို့ပြောပြပါတယ်။ဒီမူဂျိုချောင်းက၄နှစ်၅နှစ်အရွယ်ကလေးတွေကဆက်ရုပ်ကလေးတွေနဲ့ဆော့ကစားရတာကိုသဘောကျနေကြတာပါဆက်ရုပ်ကလေးတွေကကလေးတွေရဲ့စိတ်ကိုတက်ကြွပျော်ရွှင်စေသလိုဖန်တီးနိုင်စွမ်းကိုလည်းပိုပြီးဖြစ်လာစေတယ်လို့ဆရာမကလည်းပြောပါတယ
်이제로봇이어린이집에오고나서아이들이로봇을
ကလေးတွေပိုပြီးဖန်တီးနိုင်စွမ်းရှိလာအောင်ဆက်ရုပ်တွေကပံ့ပိုးပေးပါတယ်ကလေးတွေကဆက်ရုပ်တွေလှုပ်ရှားအောင်ကိုင်းပယ်စီမံကြရသလိုဆက်ရုပ်လေးတွေနဲ့အတူလေ့ကျင့်ခန်းလုပ်ကြလို့မျိုးတွေလည်းလုပ်ကြတော့ခရီးရဲ့ဖန်တီးညံတွေပိုးပြီးတော့ရှိလာပါတယ
်အခုလိုမျိုးစာသင်ခန်းတွေထဲမှာတင်ထောက်ကူတွေအဖြစ်ရောက်လာတဲ့ဆက်ရုပ်ကလေးတွေကသူတို့အလုပ်နေရာတွေမှာအစားထိုးသွားမှာကိုဆရာမတွေကစိုးရိမ်နေတဲ့အစားအခုအညီရတဲ့အတွက်ကြိုဆိုကြပါတယ
်ဒီကို이제가끔가다저도동화를읽어주거나하기좀힘들어할때
ဒီလိုချင်းစီကိုပုံပြောပြနိုင်ဖို့အခက်တွေ့တဲ့အချိန်မျိုးမှာဆက်ရုပ်တွေကတကယ်ထောက်ကူဖြစ်ပါတယ်ဆက်ရုပ်လေးတွေကပုံမြင်တွေကိုအတန်နဲ့အတန်ကြာအစုံပြောင်းပြီးပြောပြပေးနိုင်တော့စိတ်ဝင်စားစရာပျော်စရာကောင်းပါတယ
်အခုလိုဆက်ရုပ်ကလေးတွေကိုတင်ထောက်ကူရဲ့အဖြစ်မူဂျိုချောင်းတွေမှာလိုက်ထားပေးနေတဲ့ဆိုးမျိုးတော်အစိုးရရဲ့ကလေးတွေငယ်စောင့်ရှောက်ရေးဆရာဌာနကလည်းဆက်ရုပ်တွေကိုဆရာဆရာမတွေနေရာမှာအစားထိုးဖို့မဟုတ်ပါဘူးလို့ပြောပါတယ်
선생님을대처한다고저희는생각하지는않고요
ဒီနေ့အစမ်းအစီအစဉ်ပြီးရှင်းနေလဲဆက်လုပ်သွားအောင်ပါပါဆရာမတွေကိုဆက်ရုပ်တွေကအစားထိုးနေရာယူသွားမယ်လို့ကျွန်တော်တို့ကမထင်ပါဘူးဆရာမတွေကိုအထောက်အကူဖြစ်စေတယ်လို့ပဲထင်ပါတယ်ဒီနေ့အစမ်းအစီအစဉ်ပြီးရှင်းနေလဲဆက်လုပ်သွားအောင်ပါပါ
ဆိုးမျိုးတော်တဝန်းကမူကြောင်းပေါင်း300နီးပါးမှာအယ်လ်ဖာမီနီဆက်ရုပ်ကလေးတွေနဲ့မိတ်ဆက်ပေးထားပြီးဖြစ်ပါတယ်
အခုလိုမူကြောင်းတွေအရွယ်တွေကဆက်ရုပ်ကလေးတွေနဲ့ထိတွေ့အကျွမ်းဝင်အောင်ကလေးတွေကိုမိတ်ဆက်ပေးထားတာကသူတို့အနာဂတ်အတွက်အများကြီးအကျိုးရှိတယ်လို့ဆိုးမျိုးတော်တာဝန်ရှိသူတွေကယုံကြည်နေကြပါတယ်။အခုလိုမူကြောင်းတွေကစပြီးရတဲ့အတွေ့အကြုံက
သူတို့လူကြီးဖြစ်သွားတဲ့အတိအသုံးဝင်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။အနာဂတ်မျိုးဆက်တွေအနေနဲ့ဤပညာသစ်တွေနဲ့စိတ်မနေအောင်လို့အခုလို AI ဉာဏ်ရည်တို့ဤပညာဆက်ရုပ်ကလေးတွေနဲ့သင်ကြားလေ့ကျင့်ပေးနေတဲ့ဆိုးမျိုးတော်အစိုးရရဲ့အစမ်းအစီအစဉ်ကို 2021ခုနှစ်ဒီဇင်ဘာလအထိလို့မူလစီစဉ်ထားပေမဲ့နောက်နှစ်တွေမှာလည်းဆက်လုပ်သွားမယ်လို့တာဝန်ရှိသူတွေကပြောပါတယ်။ AI mini alpha ဆက်ရုပ်ကလေးတွေငားရမ်းကျင်တဲ့မူကြောင်းတွေအနေနဲ့သက်ဆိုင်ရာဌာနကိုဆက်သွယ်လျှောက်ထားရမှာဖြစ်ပါတယ်။
ဒီတစ်ပတ်မှာတော့တင်ပေါ်ကြော်ကြားသူတွေနဲ့အနုပညာလောကကသတင်းတွေကိုစုစည်းတင်ပြပေးထားပါတယ်။မင်္ဂလာပါရှင်။အားလုံးစိတ်လက်ပြရွှင်ပေါ်ပါကြပါစေ။ကမ္ဘာယဉ်ကျေးမှုရည်စည်းမှာခေတ်စားနေတာတွေချင်းပေါ်ကြော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန့်ရောက်သွင်းမှာပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပါ။တောင်ကိုရီးယားနိုင်ငံအနေနဲ့ပထမဦးဆုံးရွှေကမ္ဘာလုံးစုဖြစ်တဲ့ကိုရ
ဒီနေ့ကတော့ဒီဇင်ဘာလ၂၀၂၂ခုနှစ်ဇန်နဝါရီလကိုရနေ့တနင်္ဂနွေနေ့ကတိတိဆိတ်ဆိတ်ပဲကျင်းပသွားခဲ့တာပါအခုဆူရရှိတဲ့မင်းသားကြီးအိုယွန်ဆူကအသက် 89နှစ်ရှိပြီဖြစ်ပြီးတော့စကွစ်ကင်ရုပ်တံဆက်လက်မှာဒဟိုးစ့်တနည်းအားဖြင့်မူရင်းကစားသမား3331ဖြစ်နေပါဝင်တရုတ်ဆောင်ပြီးတော့အခုအကောင်းဆုံးဇက်ဖို့မင်းသားဆူရရှိတာဖြစ်ပါယေ Netflix ကထုတ်လိုက်တဲ့အတန်းနဲ့ဂျေဇုတင်စကားမှာတော့မင်းသားကြီးအိုကဒီသတင်းစကားကြတော့ကျွန်တော်ကိုကျွန်တော်ပထမဆုံးအချိန်နေနဲ့ငါတော်သားပဲလို့ပြန်ပြောမိလို့ပြောထားတာပါ။စကွစ်ဂိမ်းရုပ်တံဇာတ်လမ်းဟာဆူသားငွေကြေးတန်ပေါင်းများစွာရဖို့အတွက်ကလေးတုန်းကကစားခဲ့တဲ့ကစားပွဲတွေမှာဝင်ရောက်ရှင်ပြိုင်ပြီးတော့ရှုံးရင်တော့အသက်ပါဆုံးရှုံးရတဲ့ကစားပွဲအကြောင်းဖြစ်ပါတယ်။ ဒီရုပ်တံဇာတ်လမ်းကတကမ္ဘာလုံးအတိုင်းအတာနဲ့အကြီးကျယ်အောင်မြင်ပြီးတော့Netflixအွန်လိုင်းရုပ်တံလမ်းရဲ့အောင်မြင်ဆုံးမူရင်းရုပ်တံဇာတ်လမ်းဖြစ်သွားပါပြီ။ဒီနေ့ရွှေကမ္ဘာလုံးစုချင်းမြင်ပွဲကတော့ဒီပွဲကိုစီစဉ်ခြင်းပါတဲ့ဟောလိဝုဒ်နိုင်ငံသားသတင်းတော်များအဖွဲ့အနေနဲ့လူအုပ်စုပေါင်းစုံပါဝင်တဲ့ဂုဏ်သိက္ခာရှိတဲ့မူဝါဒတွေမရှိသလိုအဲ့လူအုပ်စုပေါင်းစုံပါဝင်
ဒီနေ့ဆုချင်းမြွေကလည်းတကယ်ပဲကျင်းပခဲ့တာဖြစ်ပြီးတော့စုရရှိသူတွေကိုတော့လူမှုကွန်ရက်နဲ့ချွေးကွာလုံးစုဝက်ဘ်ဆိုက်တို့ကနေပြင်ညာပေးခဲ့ပါတယ်ရှင်။
တချင်းအောင်မြင်ကြကြခဲ့တဲ့ဗြိတိသျှရော့ကီတာအဖွဲ့ဖြစ်တဲ့ရိုလင်းစတုန်းအဖွဲ့ကိုဂုံကျူးတဲ့အနေနဲ့ဗြိတိနိုင်ငံမှာသူတို့အဖွဲ့ဓာတ်ပုံတွေနဲ့တစ်စိတ်ကောင်းတစ်စုံထုတ်ဝေလိုက်ပါတယ်။ဒီနေ့မှာပဲဂီတာအဖွဲ့ထူထောင်မှုနှစ်60ပြည့်တဲ့ရိုလင်းစတုန်းအဖွဲ့ရဲ့ဖြော်ရွေးပွဲဓာတ်ပုံတွေနဲ့တစ်စိတ်ကောင်း12ခုပါတစ်စိတ်ကောင်းအတွက်ထုတ်ဝေတယ်လို
ဂီတာသမားတွေဖြစ်တဲ့ Keith Richards နဲ့ Ronnie Wood ပြီးတော့ကွဲလွန်သွားတာမကြသေးတဲ့ Drum သမား Charlie Watts တို့ကဘာတလွားလှဲ့လှဲ့ဖြော်ပြတဲ့ဓာတ်ပုံတွေဖြစ်ပါတယ်။ Charlie Watts ကမနစ်ကအသက်80ရွယ်မှာကွဲလွန်သွားခဲ့တာပါ။
1969年ဇူလိုင်လလန်ဒန်မြို့တော်ဟိုက်ပါ့ဦးရင်ကြီးတဲ့ကဖျော်ဖြေပွဲကအစတထောင်စကူကနေအောက်ကလာအမေရိကန်ပြည်သူမြို့ဂျာစီဖြစ်နေအစ်ရူဒတ်ဖို့မြို့မှာဖျော်ဖြေတဲ့ပုံစံထည့်ထားပါတယ်နောက်ထပ်တစ်စိတ်ကောင်းလေးခုကတော့အချက်လေးတစ်ချက်အနေနဲ့သက်သက်ထည့်ထားပြီးတော့တဖွဲ့လုံးရဲ့ပုံနှစ်ခုသူတို့ကဘာလဲဖျော်ဖြေပွဲကြော်ညာပိုစတာနှစ်ခုပုံနဲ့ဖြစ်ပါတယ်
Rolling Stone ဖွဲ့ဟာ1969မှာစတင်တည်ထောင်တာဖြစ်ပြီးတော့သူတို့ဖွဲ့ဟာကဘာမှာအောင်မြင်မှုအရာဆုံးတက်တဲ့အခြေဆုံး Rock Guitar ဖွဲ့တစ်ခုဖြစ်ပါတယ်။ခံမှန်းကြီးတက်ပြားပေါင်းတန်း200လေးကျော်ရောင်းချခဲ့ရပြီးတော့ Grammy Guitar ဆုသုံးဆုပါဝင်ဆုတွေလည်းအများကြီးရခဲ့တာပါ။ဗြိတိန်နိုင်ငံမှာအခုလိုမျိုးတစ်စိတ်ကောင်းထုတ်ပြီးတော့ဂုဏ်ပြုခံရတာသူတို့အဖွဲ့ကလေးဘွဲ့မြောက်ဖြစ်ပြ
ေးမှာဖြစ်ပါတယ်ရှင
် Took my crew to Japan party like Kardashian Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly Then we headed out to China Taylor said that's where we find
ဒီတက်တဲ့ရောင်းတွင်လောအစီအစဉ်ကို Radio မှာအပတ်စဉ်တနင်္လာညနေအင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်တယ်ဆိုရင်ရုပ်မြင်သံကြားမှာစနေနေ့ထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မအေးတန်တော့ကြောအပတ်စဉ်တင်ဆက်တဲ့တက်တန်ရောင်စီစဉ်ကိုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။ VOA ရဲ့အင်္ဂါနေ့မတစ်ပတ်အတန်လွင့်စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေတာပါ။အခုဆက်လက်ပြီးတော့ကျွန်တော်တို့သတင်းအချင်းချုပ်တွေကိုဒေါက်ခင်မျိုးသက်ကပြောပြပေးပါအောင်မယ်ခင်ဗျာ
။ဆူဒန်နိုင်ငံမှာအာဏာသိမ်းကိုဆန့်ကျင်တဲ့တင်းနှံလာနေဆန္ဒပြပွဲမှာလုံခြုံရေးတပ်တွေကြောင့်ဆန္ဒပြသူ9ဦးတေဆုံးခဲ့ရတယ်လို့ဆူဒန်ဆရာဝန်များအဖွဲ့ကပြောပါတယ်။လုံခြုံရေးတာဝန်ခံတွေကတော့ရုံးရင်းဆန့်ခတ်မှုဖြစ်အောင်လုပ်ရမှာတာဝန်ရှိသူလို့သူတို့သတ်မှတ်သူတွေကိုအရေးယူမယ်လို့ပြောပါတယ်။တနင်္လာနေ့တခုလိုနောက်ထပ်9ဦးတေဆုံးခဲ့ရတဲ့အတွက်အခုဆိုအောက်တိုဘာ25ရက်ဗိုလ်ချုပ်ကြီးအဗ်ဒယ်ဖတာဘဟမ်အာနာသိန်းရဲ့ခြင်းကစပြီးအာနာသိန်းဆန့်ကျင်သူ92ဦးတေဆုံးရပြီဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာနာသိန်းပြီးခြင်းကစပြီးမြန်မာနိုင်ငံအရှိတောင်ပိုင်းကရင်နဲ့ကယားပြည်နယ်တွေမှာဥယျာဉ်ဆန့်ခွာထွက်ပြေးရသူက2သိန်းနီးပါးရှိနေပြီလို့ကုလသမဂ္ဂကတနင်္လာနေ့ရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောပါတယ်။မြန်မာနိုင်ငံအရှိတောင်ပိုင်းအထူးသဖြင့်ကရင်နဲ့ကယားပြည်နယ်တွေမှာမကြာသေးခင်ကတိုက်ပွဲတွေအရှိန်မြင့်လာခဲ့တဲ့နောက်ပိုင်းအဲ့ဒီဒေသတွင်လူသားချင်းစာနာမှုနဲ့လုံခြုံရေးအခြေအနေတွေဆိုးလာနေတာနဲ့ပတ်သက်ပြီးဌာနကုလသမဂ္ဂအဖွဲ့တွေကစိုးရိမ်ကြောင်းလည်းပြောပါတယ်မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီပေးလုပ်ငန်းတွေကိုစတင်ဖို့အတွက်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကကမ္ဘောဒီးယားနိုင်ငံကိုရောက်နေတဲ့အရှိတောင်အာရှနိုင်ငံများအဖွဲ့အာဆီယံအထွေထွေချုပ်လင်ချောက်ခွိုက်ကိုတိုက်တွန်းခဲ့တယ်လို့သတင်းတွေမှာဖော်ပြပါတယ်။ဇန်နဝါရီ15ရက်က19ရက်ကမ္ဘောဒီးယားခီးစင်တွားရောက်နေတဲ့အတွင်းရေးမှူးချုပ်ဟာတနင်္လာနေ့ကဖနွန်ပင်ငင်းချင်းနန်းတော်မှာဝန်ကြီးချုပ်ဟွန်ဆန်နဲ့တွေ့ဆုံခဲ့ပြီးဒေသရင်းခေါင်းခန့်နေရတဲ့မြန်မာအရေးကိုဆွေးနွေးခဲ့တာဖြစ်ပါတယ်။မြန်မာအရေးနဲ့ပတ်သက်ပြီးကမ္ဘောဒီးယားရဲ့လှုပ်ဆောင်မှုတွေအထူးသဖြင့်အာဆီယံ10နိုင်ငံရဲ့ဘုံသဘောတူညီချက်9ရက်နဲ့ကပ်ညီတဲ့လှုပ်ဆောင်မှုတွေကိုသူထောက်ခံတယ်လို့ပြောပါတယ်။2021ခုနှစ်အတွက် FIFA ရဲ့တနှစ်တာအကောင်းဆုံးဘောသမားဆုကို Bayern Munich နဲ့ပိုလန်တိုက်စစ်မှု Robert Lewandowski တို့ရသွားခဲ့ပါတယ်
။ကျေးဇူးတင်ပါတယ်ခင်ဗျာ။သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြသွားတာပါ။ဒီကနေ့မတဲ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရမ်းမော်ဖြစ်ပါတယ်။အတန်နဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Tony Pollen နဲ့ Derek Smith တို့ဖြစ်ပါတယ်။ဒီကနေ့မတဲ့ VOA အတန်လွင့်အစီအစဉ်တွေကို Line Note Meter 3049နဲ့VOA ရဲ့ Facebook စာမျက်နှာတွေကနေတိုက်ရိုက်တင်ဆက်ခဲ့တာပါခင်ဗျာ။သောတာရှင်တွေတကွမြမပြည်သူပြည်သားအားလုံးဘေးရန်နဲ့ကင်းပြီးတော့လူရင်ဆန္ဒပြေဝကြပါစေ။ VOA ကိုကြည့်ရှုနားသောတာရှင်တွေအတွက်ကျေးဇူးထူးတင်ပါတယ်။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။
This program has come to you from the Voice of America, Washington.